Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်ဩဂုတ်လ3ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမျိုးကပူးတွဲတင်ဆက်မှာပါ။ကိုရိုနာကပ်ရောဂါဘေးကြောင့်အလုတ်လက်မဲ့ဖြစ်ခဲ့ရတဲ့အမေရိကန်အလုတ်သမားတန်း30အတွက်ဘလောက်အတိုင်းအတာအကူအညီတွေထပ်ပေးမလဲဆိုတာသမရအင်ဖြူရော်နဲ့ထိတ်တန်းဒီမိုကရက်အမတ်တွေဆက်ပြီးဆွေးနွေးနေပြီးတနင်္ဂနွေနေ့အထိတော့သဘောတူညီချက်မရသေးပါဘူး။အစိုးရအနေနဲ့အလုတ်လက်မဲ့အကျိုးခံစား권အရနည်းတဲ့ပြည်နယ်တွေထက်ထောက်ပံ့ကြေးဘလောက်အထိပေးမလဲဆိုတာအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းတို့ ABC ရုပ်သံ This Week အစီအစဉ်ကနေအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်။အလုံးလက်မဲ့တွေကိုတစ်ပတ်ဒေါ်လာ600အကျိုးခံစား권အပိုဆောင်ပေးတဲ့အစီအစဉ်ပြီးခဲ့တဲ့တောက်ကြနေ့ကကုန်ဆုံးသွားပါပြီ။ဒီထောက်ပံ့ကြေးကို2020ပြည့်နှစ်ကုန်အထိအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်တွေကဆက်ပြီးပေးကြပါတယ်။သမ္မတထရမ့်အစိုးရကတော့အပိုဆောင်ပေးနေတဲ့ထောက်ပံ့ကြေးကိုတစ်ပတ်ဒေါ်လာ600အစား200အထိ short ချပြီးCOVID-19 ရောဂါကြောင့်အလုတ်လက်မဲ့ဖြစ်သူတွေကိုအလုတ်လက်မဲ့မဖြစ်ခင်ရခဲ့တဲ့လစာရဲ့80ရာခိုင်နှုန်းထောက်ပံ့မှုအဆိုပြုထားပါဗျ။ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ရေးအသုံးစရိတ်ဥပဒေမူကြမ်းအသစ်မှာဒေါ်လာ3ထရီလျံ3ဆွဲရေးဒီမိုကရက်တွေကအဆိုပြုထားပြီး Republican ဘက်တွေဘက်ကတော့1ထရီလျံသာ3ဆွဲဖို့ပြောဆိုရင်းကွဲလွဲချက်တွေကိုညှိနှိုင်းနေကြတာဖြစ်ပါတယ်။COVID-19 ကာကွယ်ဆေးကိုခွဲတန်းတဲ့ကနအူးစထိုးမဲ့အစီအစဉ်အတွက်ညွှန်ကြားချက်မူကြမ်းတချို့နောက်လနောက်ပိုင်းမှာထွက်လာလိမ့်မယ်လို့ American ပြည်ထောင်စုကျန်းမာရေးအာဏာပိုင်တွေကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဘသူတွေကိုကာကွယ်ဆေးစပြီးထိုးပေးမလဲဆိုတာကိုတော့ခက်ခက်ခဲခဲဆုံးဖြတ်ရဖို့ရှိပါတယ်။လူတိုင်းကသူတို့ရဲ့ဆုံးဖြတ်ချက်ကိုကြိုက်ဖို့မရှိဘူးလို့ American ကျန်းမာရေး Institute ရဲ့ညွှန်ကြားမှု Francis Collins ကပြောပါတယ်။ဦးစားပေးအစီအစဉ်တွေနဲ့ပတ်သက်လို့အစိုးရအကြံပေးအဖွဲ့နှစ်ဖွဲ့ကငင်းခုံဆွေးနွေးနေကြဆဲရှိပါတယ်။ကျမကြီးလုပ်သားတွေနဲ့အခြားမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေမဖြစ်မနေပါဝင်ဖို့မျှော်လင့်ထားပေမဲ့ဘသူတွေကပိုးပြီးမရှိမဖြစ်လိုအပ်နေတယ်လဲဆိုတဲ့မေးခွန်းရှိနေပါတယ်။ဒါအပြင်တက်ကြီးရွယ်ဦးအရွယ်တွေလိုရောဂါကူးစက်ခံရမှုအများဆုံးသူတွေကိုလည်းဦးစားပေးဖြစ်ထည့်သွင်းထားပေမဲ့ဒီကိုဗစ်ကာကွယ်ဆေးဟာအသက်ကြီးသူတွေနဲ့အသက်ငယ်သူတွေမှာအများအတန်းထိရောက်မှုရှိမနေပါဘူး။COVID-19 ကပ်ရောဂါကာလနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအချိန်မြင့်ကြိုးပမ်းသွားမယ်လို့အီရန်နဲ့ UAE RS ဆော်ပွားများပြည်ထောင်စုတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေကတနင်္ဂနွေနေ့ကသဘောတူခဲ့ကြပါတယ်။ Muslim Eid Alad ရဲ့အတွက်ဝန်ကြီးနှစ်ဦးနှုတ်ခွန်းဆက်စကားတွေကို Video Conference ကနေပြောကြားကြတဲ့အထက်မှာ UAE နိုင်ငံသားရေးဝန်ကြီး Sheikh Abdullah bin Zayed Al Nahyan ကနိုင်ငံပူးပေါင်းဆောင်ရွက်မှုအားကောင်းစေတာဟာကိုရိုနာဗိုင်းရပ်စ်ကိုကင်တွယ်ဖြေရှင်းတဲ့နေရာမှာအရေးကြီးကြောင်းအီရန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဗီဒီယိုကွန်ဖရင့်မှာ COVID-19 ကိစ္စတွေမှာနှစ်နိုင်ငံဆက်ဆံရေးဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာအခြေအနေတွေအတွက်အလွန်ထိရောက်ပြီးဖွံ့ဖွဲ့လင်းလင်းရင်းနှီးနှီးဆွေးနွေးခဲ့ကြကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရစ်ကသူ့ရဲ့ Twitter အကောင့်မှာရေးထားပါတယ်။အထူးသဖြင့်ရှေ့လာမယ့်အနာဂတ်မှာဒေတာရင်းရဆိုင်ရမယ့်ပေါ်မပြင်းထန်တဲ့စိန်ခေါ်မှုတွေရွေးချယ်မှုတွေနဲ့ပတ်သက်လို့နှစ်နိုင်ငံဆွေးနွေးပွဲတွေဆက်ပြီးလုပ်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဆိုပါရယ်အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့ညကဆန္ဒပြပွဲတွေအတွင်းဥပဒေမဲ့လူစုလူဝေးပြုလုပ်ခဲ့ကြတယ်လို့ Portland ရဲဌာနကသတ်မှတ်ကြေညာခဲ့ပါရယ် Portland မြို့အရှေ့မြောက်ပိုင်းရဲကန်းတဲ့နယ်မြေအပြင်ဘက်မှာဆန္ဒပြသူတွေစုဝေးပြီးရဲတွေကိုပလင်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့အားပြင်းနဲ့လေဆာမီးတွေနဲ့ချိန်ထိုးခဲ့တယ်လို့ရဲတွေကပြောပါတယ်။ Oregon ပြည်နယ်မှာ Federal ရဲတပ်ဖွဲ့တွေရှော့ချဖို့သမ္မတ Donald Trump အစိုးရပြီးခဲ့တဲ့ပတ်သဘောတူခဲ့ပြီး3ရက်အကြာစနေနေ့က Portland မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲမှာလူမဲတွေရဲ့အသက်တွေကိုလည်းတန်းတူတံပိုးထားဖို့တောင်းဆိုနေတဲ့ Black Lives Matter လှုပ်ရှားမှုကိုပြန်ပြီးအဓိကအာရုံစိုက်ဖို့တက်ကြွလှုပ်ရှားသူတွေနဲ့ Oregon အရာရှိတွေကတိုက်တွန်းခဲ့ကြပါတယ်။မျိုးရင်းနေရာအနှက်မှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးဟော့ပြောပွဲတွေကိုနားထောင်ခဲ့ကြသလိုတရားရေးဌာနအဆောက်အုံနဲ့ Mark O. Hatfield တရားရုံးကိုချီတက်ခဲ့ကြပါတယ်။
ကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 9.85 MHz နဲ့ တိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမင်းပါခင်ဗျာတနင်္လာနေ့မနက်ခင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်ဟောင်ကောင်မှာမျိုးသားလူချုံရေးဥပဒေကိုတုံးပြီးဒီမိုကရေစီရေလှှရှားသူတွေကိုဆက်လက်နှိမ်နင်းလာရမှာအခုတော့အမေရိကန်နိုင်ငံသားတူပါဝင်လက်ရှိနိုင်ငံခြားမှာနေနေတဲ့တက်ကြွသူ6ဦးကိုပါဖမ်းမိတယ်ထည့်လိုက်ပါပြီအမေရိကန်နိုင်ငံသားဆမ်မြူအယ်ချူကဒီဥပဒေသေးအောင်မှာဖမ်းမိဝရန်ထုတ်ခံထားရတဲ့ဒီမိုကရေစီရေတက်ကြွသူ6ဦးထဲမှာသူလည်းပါပေမဲ့ဟောင်ကောင်ဒီမိုကရေစီရေအတွက်တိုက်ပွဲဝင်နေတာကိုတော့ရက်ဆိုင်မှာမဟုတ်ဘူးလို့ VOA ကိုပြောလိုက်ပါတယ်တရုတ်နိုင်ငံတော်ရုပ်မြင့်သံကြားဌာနအဆိုအရဟောင်ကောင်ကနေအမေရိကန်ကိုနှစ်ပေါင်း30ကြာရွှေ့ပြောင်းနေထိုင်လာခဲ့တဲ့ချူနဲ့ဟောင်ကောင်ကနေနိုင်ငံရေးကြောင့်ထွက်ပြေးနေတဲ့အခြားဟောင်ကောင်သား9ဦးတို့ကိုနိုင်ငံတော်လုံခြုံရေးအတွက်အန္တရာယ်ရှိတဲ့ခွဲထွက်ရေးလှုံ့ဆော်မှုနဲ့နိုင်ငံခြားအင်အားစုတွေနဲ့ပူးပေါင်းဖို့ကြံစည်မှုတွေနဲ့ရဲကအလိုရှိနေတယ်လို့ဆိုထားပါတယ်။အသက်42နှစ်အရွယ်ချူဟာဟောင်ကောင်ဒီမိုကရေစီထိခိုက်ကျဆင်းလာရတာအတွက်အမေရိကန်ဆိုရအနေနဲ့တရုတ်ပေါ်အရေးယူပေးဖို့စီရင်လှုံ့ဆော်နေတဲ့ဝါရှင်တန်ခြေစိုက်ဟောင်ကောင်ဒီမိုကရေစီအဖွဲ့ထူထောင်သူနဲ့စီမံခန့်ခွဲညွှန်ကြားမှုဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ပေါက်သုံးဖို့ဘေးမကင်းတဲ့အရက်ပုံးရောင်းချမှုနဲ့ဆက်ဆက်ပြီးလူ2000ကျော်ကိုရဲကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ဝင်နဲ့အာဏာပိုင်တချို့ကလည်းယာရုကရက်ဆိုင်ထားပါတယ်။ဒီရက်ပုံးတောက်တာကြောင့်လူ80ကျော်သေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ချက်ပြည်နယ်မှာတရားမဝင်ရက်တောက်တာကြောင့်လူပေါင်းအနည်းဆုံး86ဦးထိသေဆုံးခဲ့ရပြီးပြီးခဲ့တဲ့ပတ်ထဲကစစ်ဆေးမှုတွေလုပ်ခဲ့ရမှာမလေးကတော့ဒီတရားမဝင်အရက်ချက်နေရာပေါင်း30ကျော်ကိုဝန်စီကအခုလိုဖမ်းဆီးခဲ့တာလို့အိန္ဒိယရာရှိသူကဆိုပါတယ်။ဒါအပြင်ရဲ6ဦးနဲ့အခြားရာရှိ9ဦးကိုလည်းဒီအစိတ်ဖြစ်စေတဲ့ရက်တွေရောင်းချမှုမတားမြစ်နိုင်ခဲ့တဲ့ပေါ်တာဝန်ကရက်ဆိုင်ထားလိုက်ပြီးတရားရေးဘက်ကလည်းစစ်ဆေးမှုတွေကိုခရိုင်သွုံးခုမှဆက်လက်လှုပ်ဆောင်နေပါတယ်။အိန္ဒိယနိုင်ငံမှာစင်ရင်းသားတွေအနေနဲ့တရားဝင်လိုင်စင်ရအစိုးရဆိုင်တွေကရက်ကဈေးကြီးတာမို့ဈေးသက်သာတဲ့အခုလိုဒေသခံတွေချက်တဲ့တရားမဝင်အရက်တွေကိုတောက်သုံးလို့ရှိပါတယ်။အခုလိုနိုင်ငံမြောက်ပိုင်းမှာမဖြစ်ခင်တောက်ကြနေတုန်းကပဲနိုင်ငံတောင်ဘက်ကအန်ဒရာပရဒက်စ်ပြည်နယ်မှာလည်းကိုရိုနာဗိုင်းရပ်စ်ဆိုင်ရာလော့ဒ်ဒေါင်းချအသွာလာကန့်သတ်ထားပြီးအရက်ရောင်းချမှုကန့်သတ်ထားချိန်မှာလူ9ဦးဟာအရက်ပြန်ပါတဲ့လက်ဆေးရည်ဟန်းကျဲတောက်ပြီးသေဆုံးခဲ့ပါသေးတယ်။မနစ်တုန်းကတော့အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအာသန်ပြည်နယ်မှာအခုလိုအစိတ်ဖြစ်စေတဲ့ရက်တောက်သွုံးမှု2ချိန်တည်းမှာလူပေါင်းအနည်းဆုံး133ဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။အမေရိကန်မှာတော့မရိန်းတပ်သား9ဦးနဲ့ဒဏ်ရာရသင်္ဘောသားတို့ကယ်လီဖိုးနီးယားကမ်းခြေအပြင်ဘက်မှာပျောက်ဆုံးနေတာအတွက်ရှာဖွေမှုတွေအဆုံးသတ်လိုက်ပြီး10ဦးလုံးသေဆုံးသွားနိုင်ခြေရှိနေပါတယ်။ MEU လို့တောက်ခေါ်တဲ့အမေရိကန်ရေတပ်စူးစမ်းရှာဖွေတပ်အမှတ်15ကတမူးခရစ္စတိုဖာဘရောင်စီကဒီရှာဖွေကယ်ဆယ်ရေးလုပ်ငန်းကြီးကိုတကယ့်ကိုစိတ်ထိခိုက်ကြေကွဲစွာနဲ့ပဲအဆုံးသတ်လိုက်ရပါတယ်လို့မနေ့ကချင်းကြားချက်ထုတ်ပြန်လိုက်ပါတယ်။မရိန်းတပ်သား15ဦးနဲ့သင်္ဘောသား2ဦးတို့ဟာစတာရင်းနေတုန်းကကယ်လီဖိုးနီးယားတောင်ပိုင်းဆန်ကလီမန်တီချွန်းမှာကမ်းခြေရေပြင်ပပုံမှန်လေးချင်ရေလုံနေတုန်းသူတို့မောင်းလာတဲ့ကမ်းတက်တက်ခိုင်လေးရင်မတော်တဆနစ်မြုပ်ပြီးအခုလိုပျောက်ဆုံးခဲ့ကြတာပါကြီးမားပြင်းထန်တဲ့ဒီရှာဖွေကယ်ဆယ်ရေးထဲမှာဘရင်းတသား10ဦးကိုကယ်တင်နိုင်ခဲ့ပြီး2ဦးကတော့သေဆုံးတာတွေ့ခဲ့ရက2ဦးကတော့နီးစပ်ရာဆေးရုံမှာအရေးပေါ်အခြေအနေနဲ့ကုသမှုခံယူနေရပါတယ်တမှုဘရွန်စီကပဲပြန်လည်ရှာဖွေရေးလုပ်ငန်းစဉ်ထပ်လုပ်ဖို့ရှိရင်လဲသူရဲ့ရဲဘော်ရဲဘက်မရိန်းတပ်သားတွေနဲ့သင်္ဘောသားရှာဖွေမှုကိုမရမကဆက်ချိုးပန်းလှုပ်ဆောင်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျာ SpaceX အာကာသယာဉ်ကိုဂျိုပက်လန်နဲ့ပထမဆုံးမောင်းနှင်ခဲ့တဲ့အာကာသယာဉ်မှုတွေနှစ်ပေါင်း45နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပင်လယ်ရေထဲပြန်ဆင်းသက်နိုင်ခဲ့ပါတယ်ပထမဆုံးပုဂ္ဂလိကအာကာသယာဉ်တွေထုတ်တဲ့ Elon Musk ရဲ့ကုမ္ပဏီကဒီ SpaceX ယာဉ်ကိုထူးထူးခြားခြားစတင်ခဲ့တဲ့ဒီဆက်သက်ခီးစဉ်ဟာနှစ်လကြာမြင့်ခဲ့ပြီးမက္ဆီကိုပင်လယ်အော်မှာပထမဆုံးအကြိမ်ဖြစ်မနေ့တနင်္ဂနွေနေ့လည်ကကောင်းမွန်စွာဆင်းသက်နိုင်ခဲ့တာပါ Isarius အပူမုန်တိုင်းကြောင့်လေလိုင်းစထန်နေတဲ့ Florida ပြည်နယ်ရဲ့ Atlantic ကမ်းခြေနဲ့မတူပဲလိုင်းလေငြိမ်သက်နေတဲ့ Florida နယ်စပ်ချက်ရှာဆုံးနေတဲ့က Pensacola ကမ်းခြေနားမှာအခုလိုဆင်းသက်နိုင်ခဲ့တာပါဒီအာကာသယာဉ်မှူး Jack Harley နဲ့ Bob Benskin တို့ဟာနိုင်ငံတကာအာကာသစခန်းကနေစနေနေ့ညပိုင်းကစထွက်ခွာလာခဲ့ကြတာပါသူတို့ကလင်းငယ်တွေကအမြင့်မားဆုံးနဲ့တောက်ပြောက်ဆုံးဖြစ်အောင်လုပ်ပါလို့တိုက်တွန်းထားပြီးပြန်တွေ့ဖို့မအောင်နိုင်တော့ပါဘူးလို့ပြောရတဲ့အသံသွင်းခွေတွေကိုနားထောင်ကအိယာနိုထပြီးဒီအပြန်ခီးကိုစမ်းသက်ရင်းနဲ့ခက်ချမ်းချမ်းခီးနေကအခုလိုချော်ချော်မော်မော်ပြန်ရောက်လာခဲ့တာပါခင်ဗျာ တနင်္လာနေ့မနက်ခင်းသတင်းတွေကိုမဲ့အင်ဂျင်နိုင်တဲ့ကျွန်တော်ဝင်းမင်းတွေ့ပြခဲ့တာပါအခုချိန်ကစပြီးစိတ်ဝင်စားစရာသတင်းပေးဖို့ချက်တဲ့အပတ်စဉ်ခဏတွေကိုနားဆင်ရတော့မှာပါခင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်မြန်မာအပါဝင်အရှိတောင်အာရှနိုင်ငံတွေဟာလူမှုစီးပွားအကျပ်တဲကြီးကိုရင်ဆိုင်လာရပွဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးပြောကြားလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်ကမ္ဘာနိုင်ငံတွေရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အထူးသဖြင့်အရှိတောင်အာရှနိုင်ငံတွေဟာဒီကာယောဂါရဲ့ချင်းချောက်မှုကိုခံရပြီးအဲ့ဒီဒေသတွေမှာရှိကြတဲ့အလို့လို့နေသူတန်း220နီးပါးရဲ့နေစဉ်စားဝတ်နေရေးဘဝကိုထိခိုက်လာစေမှာဖြစ်တယ်လို့ပြီးခဲ့တဲ့ကြာသာပတင်းတွေထုတ်ပြန်တဲ့အရှိတောင်အာရှဒေသတွင်ကိုဗစ် -19 သက်ရောက်မှုအစီရင်ခံစာမှာကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် The current situation is leading to recession and social tensions.Leading several long-running conflicts to stagnate.
လက်ရှိအခြေအနေကစီးပွားရေးကြာဆင်းမှုအလုပ်လက်မဲ့နဲ့လူမှုရေးတင်းမာမှုတွေဘက်ကိုဥတည်သွားစေမှာဖြစ်တဲ့အပြင်နိုင်ငံရေးလုပ်ငန်းစဉ်တွေပါရပ်တန့်ကုန်မှာဖြစ်တဲ့အတွက်အခြေအနေတွေပိုဆိုးလာစေမှာဖြစ်တယ်လို့သူကပြောသွားတာပါမြန်မာနိုင်ငံမှာလည်းကိုဗစ်ကြောင့်အထိနာလာနေတဲ့စီးပွားရေးကိုပြန်လည်ကုစားနိုင်ဖို့အစိုးရကချင်းငွေအစီအစဉ်တချို့နဲ့အတူကမ္ဘာ့ဘဏ် IMF တို့ကလည်းချင်းငွေအစီအစဉ်တွေလှုပ်ဆောင်နေတယ်ဆိုပေမဲ့လက်တွေ့မှာတော့စီးပွားရေးကဏ္ဍအများစုဟာတိတိတသာထိခိုက်နေရတယ်လို့ရန်ကုန်မြို့အခြေဆိုင် Smart Way Travel ကီးသွားလုပ်ငန်းတာဝန်ခံကိုတန်းထွတ်အောင်ခေါ်အန်တိုနီအောင်က VOE ကိုပြောပါတယ
်ဒီအချိန်မှာတော့အားလုံးကတော့ကျွန်တော်ပတ်ဝန်းကျင်ကလူကြီးစီးပွားရေးလုပ်ငန်းရှင်တို့များအကုန်လုံးကြီးနေကြတာပဲဒါပေမဲ့ကျွန်တော်သိရသလောက်ကတော့ဒီဆောက်လုပ်ရေးပစ္စည်းရောင်းနေသူတွေပေါ့နော်သူတို့တွေကြတော့အကျိုးခံစားချက်တွေရတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုအချိန်မှာလူတွေအားနေကြတယ်အလုတ်သိမ့်မကောင်းတဲ့ခါကျအိမ်မှာပဲနေတယ်အိမ်မှာပဲနေတဲ့ခါကျအိမ်ကိုဟိုနေနေပြုတ်ပြင်တာဟိုညာပြုတ်ပြင်ဒီညာပြုတ်ပြင်ဖို့အတွက်ဒီတူလီမုတ်ဆာလေးတွေဝယ်ကြတယ်ပေါ့အဲ့တော့ဒီဆောက်လုပ်ရေးပစ္စည်းအသေးအမွှားလေးတွေတော့ရောင်းလို့ကောင်းတယ်ဒါပေမဲ့လို့ဆောက်လုပ်ရေးလုပ်ငန်းအကြီးကြီးတွေစောင့်နေတဲ့အချိန်မဟုတ်တော့လဲအကြီးသမားတွေကတော့ရောင်းရသိမ့်မကောင်
းမြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာအဓိကဝင်ငွေရစေတဲ့အထက်ခီးသွားလုပ်ငန်းကထိဆုံးပါဝင်နေတာပါကိုဗစ်ကာယောဂါကြောင့်နိုင်ငံတကာလီရင်ပြန်တမ်းမှုတွေပိတ်ထားရသလိုပြည်တွင်းမှာလည်းခီးသွွားတွေစိတ်ဝင်စားတဲ့နေရာတွေကိုပိတ်ထားတာကြောင့်ခီးသွွားလုပ်ငန်းကြီးတစ်ခုလုံးကြာဆင်းနေရတယ်လို့ကိုအန်တိုနီကပြောပါတယ်
။အမှန်တော့ဒီခီးသွွားလုပ်ငန်းမှာဒီခီးသွွားကုမ္ပဏီတွေပဲထိခိုက်တာမဟုတ်ဘူး။ဟိုတယ်တွေလည်းထိခိုက်တယ်။ဒီဟိုတယ်တွေထိခိုက်တဲ့ခါကျရင်ဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကလည်းထိခိုက်တယ်။နောက်တခြားဒီ souvenir shops တွေထိခိုက်တယ်။နောက်ပြီးတော့ဒီဖျားဒီ tourist attraction တွေဖြစ်တဲ့ဒီဖျားတို့ဖျားဆောင်တန်းမှာရှိရဲ့ဟိုဆိုင်သမားတွေဆိုလဲထိခိုက်တယ်ဒီနောက်ပြီးတော့ဖျားတွေဘက်ကကြည့်မယ်ဆိုလို့ရှိရင်လဲဒီခီးသွားနိုင်ငံခြားသားတွေလာရင်ကောက်နေကြဖြစ်တဲ့ဝင်ကြီးတွေဒီဟာတွေလဲမရတော့ဘူးပေါ့နော်အဲ့တော့ကဏ္ဍတွေအများကြီးကတော့ထိခိုက်တာပါပဲ
အကယ်၍အစိုးရကသာမူဝါဒအပြောင်းလဲတချို့လုပ်ပြီးဆောင်ရွက်ပေးမယ်ဆိုရင်တော့မြမခီးသွားလုပ်ငန်းကိုကြားကန်ထားနိုင်လိမ့်မယ်လို့ကိုအန်တိုနီကအကြံပြုပါတယ
်ဆိုတော့အခြေအနေကခီးသွွားဖွံ့ဖြိုးပွားအချိန်လိုအောင်မယ်ဆိုမြင်မှာတော့ဒီကိုဗစ်ရောဂါကိုထိန်းသိမ်းနိုင်တဲ့နိုင်ငံတချို့နဲ့ပေါ့နော်ပူးပေါင်းဆောင်ရွက်ပြီးတော့ bubble tourism ဒီနှစ်နိုင်ငံအတွင်းမှာပဲကိုယ်နိုင်ငံကလူတွေသူစီတော်လို့ရမယ်သူနိုင်ငံကလူတွေကိုယ်စီလာလို့ရမယ်ဆိုပြီးတော့အဲ့လိုမျိုးလေးသဘောတူညီချက်တစ်ခုလေးယူထားလိုက်ရင်အဲ့လိုအားလုံးမဖွံ့ဖြိုးပဲနဲ့ဒီတချို့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့စနစ်တကျပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဒီခီးသွွားလုပ်ငန်းရှင်များအတွက်တော့နည်းနည်းအသက်ရှူချောင်းနေမယ
်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့အစီရင်ခံစာထဲမှာတော့အစိုးရအနေနဲ့ရေဒိုကိုဗစ်ကူးစက်ရေးအတွက်အစီအစဉ်တွေရေးဆွဲဆောင်ရွက်ကြဖို့နဲ့ရေရှင်မှာလူမှုစီးပွားရေးဆိုင်ရာမူဝါဒအပြောင်းအလဲတွေနဲ့ကင်တွဲဆောင်ရွက်ကြဖို့ကိုအကြံပြုထားပါတယ်။ဒါအပြင်ကိုဗစ်ကြောင့်စီးရင်နံပါတ်မှုအပောင်းဝင်တည်ငြိမ်အေးချမ်းရေးနဲ့လုံခြုံမှုအပိုင်းစီးရေးပိဋိပက္ခနဲ့ငြိမ်းချမ်းရေးတွေမှာပါစိန်ခေါ်ချက်တွေရှိလာမှာဖြစ်ပြီးစေစုနှစ်ကြာတိုက်ဖြတ်နေတဲ့ဆင်းရဲမှုလျှော့ချရေးအားလည်းနောက်ပြန်ဆုတ်သွားနိုင်တယ်လို့မစ္စတာဂူတာရက်စ်ကသတိပေးထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာမိမိကိုယ်ကိုအဆုံးစီရင်သူနောက်တဦးတိုးလာတာပါဒါဟာနှစ်လအတွင်း12ဦးမြောက်ကျိုးဆွဲချတည်ဆုံးသူဖြစ်ပါတယ်ဒီသတင်းကိုကျွန်မမအေးမှတင်ဆက်ပေးမှာပါမလေးရှားနိုင်ငံမှာကိုဗစ် -19 ကာလအတွင်းမှာမိမိကိုယ်မိမိအဆုံးစီရင်သူမြန်မာနိုင်ငံသား12ဦးထိရှိသွားပါပြီဩဂုတ်လ2ရက်နေ့ကကျိုးဆွဲချတည်ဆုံးသူဟာစလန်ကောပီနဲ့ကလန်းမြို့နဲ့တလုတ်ကုန်းရက်ွက်ကဆောက်လုပ်ရေးလုပ်ငန်းတွေမှာလုပ်ကင်နေတဲ့တရားဝင်အလုပ်သမားဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ခွဲခန့်က Royal Gate International Company နဲ့လာတဲ့အလုပ်သမားဖြစ်ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြန်မာအလုပ်သမားတန်ရာရှိဦးအောင်စောမင်းကပြောပြပါဗျာ
။ဒ ตัวสลังก็บรรลุแล้วด้วยที่เลิกก็จะรอมาดีเทสอะไรสักแกเอเจนซี่อะไรสักตัวสาวหนุ่ยลงอ่ะสาวหนุ่ยลงอ่ะจะเอาเอเจนซี่เราล้อเลยใช่ไหมเอเจนซี่เราตัวก็ที่เกลี้ยเอเจนซี่เราเอ็งอันนี้จะมาไปโอ้โหบอกเนาะแต่เรื่องว่าเราเต็มใจไปไม่รู้เกี่ยวเลยโอ้อดีตก็ป้าเจ้าพี่เลยรู้มีได้เข้ามาเลิกกันเนี่ยเราล้อเลยเก้าหนีเลยบอกเนาะทำไมโอ้แต่เราเอเจนซี่เดียวบอกเนาะโอ้เอเจนซี่ดูอันนี้เต่าแต่มีอะไรรู้ก็เกี
okay, okay. So you just have to be there to our whole.
Hello, who is it? Your body, hope I did it. Okay.
ဒီစကြူကြတီလာတော့မှန်တယ်ပေါ့နော်အတက်ဘလောက်လောက်ရှိတယ်မသိဘယ်ဘယ်မြို့နေရလဲဆိုအဲ့ဒါတော့သိပြီလား
အဲ့ဒါတော့လောလောဆယ်မသိရသေးဘူးကွာ तू ကဝင်ခဲ့တဲ့တစ်နှစ်ခွဲကျော်ကျော်လောက်ကတော့ဟိုလေရင်ထွက်သွားတာလို့ပြောတယ်အဲ့ဒါတော့အေဂျင့်ပြောတာပေါ့နော
်ဒါ
ပေမဲ့ဟိုသူတို့ကလည်းရုံးနေရလဲဖိတ်ထားတာရောဟာရောဆိုတော့အင်ကာနေကြမှာပဲဟိုပြည့်ပြည့်စုံစုံအခြေခံစာသင်ပြနိုင်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်နော်ဦးအောင်ဆုံးမင်း
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့လောလောဆယ်တော့ကျွန်တော်တို့ဒီဘက်ကဟိုအေဂျင့်တွေရဲ့စတိတွေနဲ့တော့လောလောဆယ်ဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ
်ဟုတ်ကဲ့ဟုတ်နာမည်ကကိုအောင်ကျော်ကျော်ဆိုတာဟုတ်လား
ဟုတ်ပါတယ်အောင်ကျော်ကျော်ပါ
ဟုတ်ကဲ့အသက်ဘယ်လောက်ရှိလဲမသိရှင
်အသက်ကိုတော့ကျွန်တော်မမေးလဲရတော့မသိနိုင်ဘူးပ
ြဟုတ်ကဲ့ဟုတ်ကဲ့ကိုအေဂျင့်က
Royal Gate International ပ
ါကျေးဇူးများကြီးတင်ပါတယ်နော်ဦးအောင်ဆုံးမင်းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့ပဲပေါ့သူဆုံးတာတော့
ဒီနေ့ပဲသူဒီနေ့ညနေတိကျတဲ့ဟာစနေလောက်ကမှကျွန်တော်တို့ဒီသတင်းပို့တယ်ခင်ဗျဟုတ
်ကျေးဇူးပါမယ်နော်မလေးရှားနိုင်ငံမှာကက်ယောဂါကာလအတွင်းတရားဝင်ကတရားမဝင်အလုပ်သမားတွေပါအလုပ်အကန့်အဆင်မပြေမှုတွေကိုကြုံနေကြရတာပါအဲ့ဒီလိုကြုံနေရချိန်မှာနေရပြန်ဖို့စည်ရင်ပေးသွင်းထားသူတရားမဝင်အလုပ်သမား8000ထက်မနည်းရှိနေတယ်လို့တရားဝင်အလုပ်သမားတွေလည်းနေရပြန်နေကြပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရပြန်ရေးအစီအစဉ်ကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကညှိနှိုင်းစီစဉ်နေကြောင်းပြောဆိုခဲ့တာတလားကျော်ကြာခဲ့ပြီဖြစ်ပါတယ်အခုချိန်ထိတော့မလေးရှားမှာတရားဝင်ကတရားမဝင်ပါကိုဗစ်ကပ်ရောဂါကာလအတွင်းအလုပ်ကံတွေအဆင်မပြေဖြစ်နေကြပြီးလေးလကျော်ကြာတဲ့အခါမှာတော့မြန်မာအလုပ်သမားတွေအနေနဲ့နေထိုင်ရပ်တည်ဖို့ခက်ခဲလာနေပါတယ်ကျမမအေးမှာပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးခွဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေအထူးသဖြင့်ရွှေပြောင်းလူသမားတွေမဲပေးခွင့်ရမယ့်အခြေအနေတွေရှိပါရဲ့လား။မဲပေးနိုင်မဲ့ခွင့်လန်းတွေရဖို့ဘာလိုအပ်ချက်တွေရှိနေလဲဆိုတော့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်အလုပ်သမားကြီးလှုပ်ရှားနေတဲ့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာပုထုချစ်ကိုဖိတ်ခေါ်ထားပါတယ်ပုထုချစ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဗျာမင်္ဂလာပါခင
်ဗျာဟုတ်ကဲ့အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လပိုင်းတော့ပဲလိုပါတော့တယ်မဲပေးခွင့်ရှိသူတွေထဲမှာပြပရမြန်မာနိုင်ငံသားတွေလည်းတန်းတဲ့ချီရှိပါတယ်ထို့သဖြင့်ထိုင်းနိုင်ငံမှာဆိုရင်အလွတ်လုံနေတဲ့မြန်မာတွေကလည်းတန်းတဲ့ချီရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ပြပရမြန်မာတွေကမဲပေးခွင့်ရှိသူ၄သန်းလောက်မှာပေါင်းသန်းလောက်ပဲမဲပေးနိုင်ခဲ့ဥပါတယ်ဆိုတော့ဒီဒီချိန်မှာဘယ်လောက်ထိမဲပေးခွင့်ရမယ်လို့ထင်တယ်လဲဦးထွတ်ချစ်ခင်ဗျာ
အဓိကတော့ဗျာဒီကျွန်တော်တို့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ကျွန်တော်တို့ဒီအစီရင်ခံစာတွေကျွန်တော်တွေ့ရတယ်ပြီးခဲ့တဲ့2015တော့ကနိုင်ငံပြည်ပရောက်နေတဲ့မြန်မာနိုင်ငံအနေနဲ့တရားဝင်သွားလို့ကျွန်တော်ရတဲ့လူကကျွန်တော်၄သန်းကျော်၅သန်းလောက်ရှိတယ်။ဒါပေမဲ့တကယ်မဲထည့်သွားတာက3000ကျော်ပဲရှိတယ်။ထိုင်းနိုင်ငံမှာတရားဝင်လုပ်နေတဲ့ကျွန်တော်စီးပွားရေးလုပ်ငန်းရှင်နဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်ထမ်းလောက်ပဲမဲပေးလို့ရတယ်။တကယ်တော့ကျွန်တော်ရှင်းပြောလို့သမားတွေအနေနဲ့ကတယောက်မှမဲပေးခွင့်မရှိလိုက်ဘူးလို့ပြောလို့ရတယ်။တကယ်လို့ပြန်ပြပေးခွင့်ရှိခဲ့တယ်မှာပဲကျွန်တော်တို့ပေးခဲ့တဲ့ရှင်းပြောလို့သမားရဲ့အရေးအတွက်ကကျွန်တော်လက်ချိုးယူလို့ရတဲ့အရာရှိတ
ယ်။ဟုတ်ကဲ့ဒီလိုအတွေ့အကြုံတွေရှိခဲ့တာဆိုတော့ဒီဒီချိန်မှာမဲပေးခွင့်ရမယ့်အခြေအနေတွေကတိုးတက်လာနေလားဦးသူချင်
းကျွန်တော်ကဒီ2015မှာရှစ်နိုင်ငံတကာမှာရှိတဲ့ရှစ်ပြောလို့သမားတွေမဲထည့်ပိုင်ခွင့်ရတဲ့အပေါ်မှာကျွန်တော်အခြေခံမူတည်ပြီးတော့ပေါ့နော်ဒါကလည်းပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့အစီအစဉ်ခံစားမှုမှာမိကူတာပေါ့လေအဲ့ဒီမျိုးသ ဘာဖြစ်လို့ဒီလောက်ဒီ၄၅တန်းရှိတဲ့လူကတော့2,300လောက်ပဲမဲပေးပွင့်ရလဲဆိုတော့တို့ပြန်လေ့လာတယ်ဆိုတော့2016ထဲမှာပဲကျွန်တော်အစိုးရကရွှေပြောင်းလို့ဒီမားတွေဟိုလွယ်လင်းတကူပေါ့နော်များများဆဆမဲထည့်လို့ရအောင်ပေါ့အဲ့ဒါဆောင်ရွက်ပေးဖို့ကျွန်တော်တို့အမြတ်ရက်ခံတယ်နောက်ပြီးတော့အစိုးရအနေနဲ့ပြင်ဆင်တဲ့ဟိုလုပ်ငန်းစဉ်တွေမူဝါဒတွေပါကျွန်တော်တို့ကအကြံပေးတာရှိတယ်2016ထဲကကျွန်တော်တို့ပေးတာလေကျွန်တော်တို့စက်တိုက်ပေါ့ဗျာဒါရှုပ်ကောင်းလို့ဒီမားတွေနဲ့ပတ်သက်တဲ့ကိစ္စလုပ်နေတယ်နောက်ဆုံးပြဒီနှစ်ဆန်းမှာကျွန်တော်တို့ပြည်တော်စုရုပ်ောက်ပဲကော်မရှင်နဲ့တွေ့တယ်ဒီဥက္ကဋ္ဌဦးဆောင်ပြီးတော့ပေါ့နော်ဒါကျွန်တော်တို့ ਨੇ တွေ့တဲ့ချိန်မှာကျွန်တော်တို့လည်းရှင်းပါလို့ဒီမားတွေကိစ္စကိုကျွန်တော်တို့ရှင်းပြတယ်တို့ရဲ့ဒီမှာရှိတဲ့အခက်အခဲတွေမဲထည့်နေအောင်ကျွန်တော်ဘယ်လိုမျိုးအဆိုးရွားတွေနဲ့ပူးပေါင်းဆောင်ရွက်မလဲပေါ့လေဒီကိစ္စကျွန်တော်တော့ပြောတယ်ရုပ်ောက်ပဲကော်မရှင်နေရလဲရှင်းပါလို့ဒီမားတွေမဲလွယ်လွယ်ကူကူများများဆဆထည့်ခွင့်ရအောင်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအဆိုးရွားရဲ့ကျွန်တော်နိုင်ငံသားဝင်ကြီးဌာနရဲ့ကျွန်တော်အလုပ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ရုပ်ောက်ပဲကော်မရှင်ဒါကအဓိကအဲ့ဒီဌာနကြီးသုံးခုကအဓိကစနစ်တကျပူးပေါင်းဆောင်ရွက်တင်တယ်လို့ဒါသူတို့ကိုယ်တိုင်လည်းပြောတယ်နောက်တစ်ခုကကျွန်တော်တို့ကိုယ်တိုင်ပြောတယ်အဲ့ချိန်မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့လေဒီရပ်ဖက်အဖွဲ့အစည်းတွေကဘယ်လိုမျိုးကျွန်တော်ပူးပေါင်းဆောင်ရွက်မလဲကျွန်တော်တို့တော့ကျွန်တော်တို့ဒါမျိုးကန်လန်းအဓိကကျွန်တော်တို့ရည်ရွယ်ချက်ကတော့ဘယ်ပါတီပုဂ္ဂိုလ်ကိုမဲဆွယ်မှုဆိုတာတဲ့ကျွန်တော်ရှင်းပြလို့ဒီမားတွေ2015တဲ့ပို့ပြီးတော့မဲထည့်ခွင့်ရအောင်ဆိုတော့ဟိုစူးစမ်းမှုပဲဖြစ်တယ
်ရွေးကောက်ပွဲမှာပြပတ်ရမြန်မာနိုင်ငံသားမဲဆန္ဒရှင်တွေထူးထူးဖြင့်အလုပ်သမားတွေမဲပေးဝင်ရဖို့အဓိကအခက်အခဲကိုပြောရဆိုရင်ဘာများဖြစ်မလဲဦးသူချင
်းအဓိကအခက်အခဲကကျွန်တော်တို့မြန်မာအစိုးရမှာတိကျရှင်းလင်းတဲ့ကျွန်တော်တို့ဒီနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုပြောမလဲနိုင်ငံသားအခွင့်အရေးကိုမြင့်တင်ပြီးတော့ရှင်းပြအလုပ်သမားတွေကိုမဲထည့်ခွင့်ရအောင်လုပ်မယ်ဆိုတော့ဟိုစနစ်ကြတဲ့ကျွန်တော်တို့ဟိုမဟာဗျူဟာနည်းဗျူဟာတွေတော့မရှိဘူးဒါကအဓိကပဲအဲ့ဟာတွေမရှိတော့သူတို့ကဟိုဘယ်လိုပြောမလဲအခုပုံစံ15ပေါ့လေဒီရုပ်ောက်ပဲကော်မရှင်ကပြောတယ်သူတို့မဲရုံအစ်စ်တွေဖွင့်တာမဖွင့်တာလည်းကျွန်တော်မပြောတော့ဘူးပုံစံ15ကိစ္စပဲပြောတော့ဘူးပုံစံ15ဖြည့်ဖို့တော့မှပဲအခုကအဆင်မပြေဘူးကျွန်တော်နဲ့တွေ့ခဲ့တဲ့အလုပ်သမား60ကျော်ကြာခိုင်တော့ကသူတို့မသိဘူးပုံစံ15လည်းမသိဘူးဘယ်လိုဖြည့်ရမှလည်းမသိဘူးဘယ်လိုပို့ရမှလည်းမသိဘူးအဲ့ဒီပုံစံ15ကိုဘယ်နေရာသွားယူရမှလည်းမသိဘူ
းဟုတ်ကဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေမဲထက်ခွင့်နဲ့ပတ်သက်လို့ကြာကြာနာနာပြင်မထားလို့ဦးထွေးချစ်ကထောက်ပြသွားပါတယ်တခုရှိတာကတော့အခုကတော့ NLD အစိုးရအတွက်ဟိုပထမဆုံးအချိန်အစိုးရတတန်းကိုတာဝန်ယူရတာလည်းဖြစ်နေပါတယ်။အနောက်ကာယောဂါနဲ့လည်းကြုံနေရပါတယ်။ဒီလိုမထင်မှတ်တဲ့အခြေအနေတွေကစွန့်ဆောင်ရေးအားနည်းရတဲ့ကြောင့်ပဲအခုလိုဖြစ်နေရတာမျိုးလား။ဒါမှမဟုတ်ဒီပြည်ပရောက်နိုင်ငံသားတွေထက်ပြည်ရင်းမှာပို့ပြီးတော့ဦးစားပေးဖို့လိုအပ်ချက်တွေရှိနေလို့လားကိုထွချစ်ဘယ်လိုယူဆလဲ။
ဒါကတော့ကျွန်တော်ရဲ့ဟိုပေါ့နော်တဦးတဲ့အမြင်ပေါ့။ဒါကျွန်တော်ရှင်းပေါင်းသမားကြီးကျွန်တော်နိုင်ငံသားတယောက်ရဲ့အမြင်ကြတော့ဒီလောက်ထိ၄-၅တန်းဆိုတဲ့မဲကတော့ဘယ်ဆိုးရလို့ဖြစ်ဖြစ်ကျွန်တော်တို့ဟိုအရေးမကြီးဘူးလို့တော့ပြောလို့မရဘူး။တဲ့ချက်ပေါ့နော်ပို့ပြီးတော့အရေးကြီးတာကရွှေပြောင်းအလုပ်သမားတွေဆိုတာကကျွန်တော်တို့နိုင်ငံဝင်ငွေရှာဖွေပေးပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးကိစ္စတွေကိုတိုးတက်အောင်ဆောင်ရွက်နေတဲ့ဆောင်ရွက်ပေးနေတဲ့ကဏ္ဍတစ်ခုကနေဆောင်ရွက်ပေးနေတဲ့ကျွန်တော်တို့တကယ်ကိုဟိုအလုပ်သမားတွေဖြစ်တယ်နောက်တစ်ခုကသူတို့ပို့ပြီးရကြသူတို့ရဲ့နိုင်ငံသားအခွင့်အရေးကိုနည်းသည်များသည်သူတို့မဲကိုစိတ်ဝင်စားသည်မဝင်စားသည်ဒါကတကဏ္ဍရှိပြောလို့သမားတွေကိုနိုင်ငံသားအခွင့်အရေးတစ်ခုပေးတဲ့အနေနဲ့နိုင်ငံသားအခွင့်အရေးတွေကိုလေးစားလိုက်နာပါတယ်လို့ညင်စီခြင်းနဲ့အစိုးရတရားအနေနဲ့ကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်ကိုဆောင်ရွက်ပေးရမယ်။ဝေဖန်မှုတွေကြားနေရတယ်။ရှိပြောလို့သမားအများစုကကျွန်တော်တို့တိုင်းရင်းသားတွေပဲဖြစ်နေ။အဓိကရခိုင်နေ၊ကချင်နေ၊ရှင်းနေ၊မွန်နေ၊ကရင်နေ၊ကယားနေ၊ပအိုနေအများကြီးအဲ့လိုဖြစ်နေတယ်။ဆိုတော့အစိုးရအနေနဲ့တိုင်းနာမဲကသူတို့မပေးဘူးတိုင်းနာမဲကတော့ဘာမထူးဘူးဆိုပြီးတော့ပဲဟိုရှစ်ပြောင်းလူသမားတွေကိုမဲထည့်ခွင့်မရဘူးဒူဒီမဟုတ်ကျွန်တော်တို့ဘယ်လိုပြောမလဲဒီတာဝန်ကြီးပေါ့ဗျာနိုင်ငံသားအခွင့်အရေးမဲပေးခွင့်ပြုလာတာပဲပုံစံ15ဖြစ်ပါဆိုတဲ့ပုံစံမျိုးဒါပေမဲ့လူသမားတွေအနေနဲ့ခက်ဖြစ်အောင်လှုပ်ထားတယ်လို့မျိုးတော့ကျွန်တော်အနေနဲ့အဲ့လိုမျိုးတွေးနေရတာဟု
တ်ကဲ့တခုရှိတာဒီနေ့မှာကိုဗစ်ကာယောဂါနဲ့လည်းကြုံနေရတော့အဆအဆရရအစီအစဉ်တွေချာမဖြစ်တာတွေလည်းရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေကြောင့်အခက်အခဲတွေကြုံနေရတယ်လို့မပြောနိုင်ဘူးလားဦးသူချစ
်မအဓိကတော့ကျွန်တော်အစောပြောသည်ပြောသလိုပဲပေါ့ကိုဗစ်ကကျွန်တော်တို့ဒီနိုင်ငံရေးရှုပ်ရှားမှုကိစ္စကြီးပဲပို့ပါဘူးကျွန်တော်တို့စီးပွားရေးတွေရောကျွန်တော်ကိစ္စအရရကောဟိုအနည်းနဲ့တော့ထိခိုက်မှုရှိတယ်ဒါတော့ကျွန်တော်မငြင်းဘူးဒါပေမဲ့ကျွန်တော်ပြောချင်တာလက်ရှိကိုဗစ်ဖြစ်နေတဲ့ကာလအခြေအနေမှာပဲကျွန်တော်တို့ကိုယ်တိုင်ထိုင်ပါနေတယ်ကျွန်တော်တို့ကိုယ်တိုင်လှုပ်ရှားလို့ရနေတဲ့ဟာလေးတွေကိုအစိုးရကကမကထလုတ်ပြီးတော့ဘာဖြစ်လို့လှုပ်ရှားလို့မရမှာဆိုလိုချင်တာကဒီဆက်ရုံမှာအစိုးရနေပြီးတော့အလုပ်ကန်ရှာဖွေရေးအေဂျင်စီတွေနဲ့ပေါင်းပြီးတော့ပို့ထားတဲ့အလုပ်သမားတွေရှိတယ် ဒါတွေကဘာမှခက်ခဲတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့မှလူစင်းအတိအကျရှိတယ်ဘယ်ဆက်ရုံမှာဘယ်နှစ်ယောက်ဘယ်မျိုးမှာအဲ့ဒီလိုမျိုးဟို MOU ပေါ့နိုင်ငံနားလည်မှုစာချုပ်လောက်နဲ့ပို့ထားတဲ့အလုပ်သမားတွေကိုနဲ့ကိုကစာသူတို့ဘာမှဟိုလှုပ်တာခိုင်တာမျိုးကျွန်တော်တို့မြင်သားနေတာမရှိဘူးဆိုလိုချင်တာကဒီဆက်ရုံမှာလူ1000ရှိတယ်ပုံစံ15ဟိုအရွယ်1000ကျွန်တော်တို့ယူသွားမယ်အခုကလည်းတောင်တောင်ကတော့အလုပ်တွေကနားနေရတယ်ကျွန်တော်တို့အချိန်နေကျွန်တော်တို့ကြည့်လို့ရတယ်ကျွန်တော်ရုပ်ကောက်ပဲလေးကိုဘယ်လိုပဲမဲထည့်ကြမယ်ဘာသာလေးကိုကျွန်တော်တို့တနာကြီး3နိုင်လောက်ကြီးကြောပြပြီးမယ်သူတို့ရှေ့ကကြိုတင်မဲထည့်ကြတဲ့ဖောင်လေးလက်ခံပြီးဒါတွေကဖြစ်နိုင်တယ်အစိုးရပြောကျွန်တော်ပြောသလိုပဲအစိုးရအနေနဲ့ရုပ်ရှင်စိတ်ရှိဖို့လူနိုင်ငံသားအခွင့်အရေးကိုအကောင့်တွေပေါ်ကျင်တဲ့စိတ်ရှိဖို့တော့လူအဲ့ဒါတွေအဲ့စိတ်နှစ်ခုရှိရဆိုရင်အစိုးရပြောတဲ့ဟိုကိုဗစ်ပြဿနာမကလို့ကျွန်တော်တို့ဘာပြဿနာလဲဆိုရင်ကျွန်တော်တို့တချို့ဟာတွေကအခြေတွေကကြော်ထားလို့ရတယ်ဒါပေမဲ့ပုံမှန်အနေထားတဲ့တော့နည်းနည်းလေးပဲကြွားချင်ပါမယ်ကျွန်တော်ဆိုလိုချင်တာကလုံးလုံးကြိုင်လို့ရတဲ့အနေထားရှိတယ်ဆိုတော့အစိုးရအနေနဲ့သိစေချင
်။ဟုတ်ကဲ့ကိုထွချစ်တို့ကဒီပြပတ်ရအလို့သမားတွေမဲပေးဝင်ရအောင်တိုက်တွန်းနေရတာဟုတ်ပါတယ်။အခုကဒီပြပတ်ရမြန်မာနိုင်ငံသားတွေကြားထဲမှာရောရွေးကောက်ပွဲကိစ္စအပေါ်ဝင်ပေါ့လေမြန်မာပြည်နိုင်ငံရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုစိတ်အားထက်သန်မှုရောရှိကြရလားတခြားမဟုတ်ပါဘူး။အခုကဒီကပ်ရောကကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကျန်တာတွေကိုဦးစားမပေးနိုင်ဘူးဆိုပြီးတော့လေပြောရစုံစမ်းနေရှိနေတာဆိုတော့ဒီအလို့သမားတွေနဲ့ဟိုထိတွေ့ဆက်ဆံနေရတဲ့သူတယောက်အနေနဲ့ပေါ့လေကိုတွေ့ချစ်တို့လလန်းမြေတော့ပြောမယ်ဆိုရင်ဒီလူတွေကြားထဲမှာဒီရွေးကောက်ပွဲနဲ့ဟိုပတ်သက်တဲ့စိတ်ဝင်စားမှုဘုသူတရေဝရအဖြစ်ဘလောက်တိုင်းတာတွေရှိရလို့များနားလည်ထားတယ်ကိုတွေ့ချစ
်ကျွန်တော်ကတော့အစောကပြောလို့ပဲပေါ့လေကျွန်တော်အများအားပြောနေကြလို့ပေါ့လေအခြေခံနှစ်ပိုင်းပေါ့အဓိကတော့ကျွန်တော်တို့ကဒီဟိုပထမဦးဆုံးမဲထဲခွင့်ရမယ့်လူတွေပေါ့ first time voter လို့ခေါ်မယ်လူတွေပေါ့အဓိကအသက် session နဲ့ပြည်ပြီးကစားနဲ့အသက်23 24ကလေးတွေကလက်ရှိကျွန်တော်လူမှုပြည်ရေးတွေကလည်းတို့ကျွန်တော်တို့တွေ့နေတော့သူတို့အနေနဲ့ကတော့အများစုကတော့မဲပေးခြင်းတယ်နောက်တစ်ခုကတခြားမဲတစ်ခါမှမပေးခြင်းတဲ့လူကလည်းကျွန်တော်တို့ဟိုပြီးခဲ့တဲ့ကျွန်တော်တို့နှစ်ဒီနှစ်ဆလောက်မှာကျွန်တော်တို့ဟိုရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့နဲ့ကျွန်တော်တို့နဲ့ပေါ့လေဒီစစ်တမ်းငငယ်လေးတစ်ခုကောက်လိုက်တာအဲ့ဒါလည်းငငယ်လေးဆိုပေမဲ့တနင်္ဂနွေလွမ်းချုံလို့လူ1800လောက်ကိုအင်တာဗျူးထားတာမဲနဲ့ပတ်သက်ပြီးတော့စစ်တမ်းပေါ့ကျွန်တော်တို့ဆိုကြပါစို့အဲ့ဒီစစ်တမ်းရဆိုလို့ရှိရင်ကျွန်တော်90ကျော်ကြာခိုင်လောက်ကမဲပေးခြင်းတယ်သူမဲပေးခြင်းနဲ့မပုံနေရှိတဲ့အရမှုရှိတယ်မဲပေးခြင်းဒါပေမဲ့ထပ်မေးတယ်ဘလို့အနေထားပေးခြင်းလဲဘန်ကောက်မှာတော့ပေးဖို့တော့သူအဆင်မပြေဘူးအာလိုဒီပါတန်ယုံမှာတော့ပေးဖို့ချင်းမိုက်ကော်စကိုယုံမှာအဆင်ပြေသူတို့ ਨੇ နီးစက်ရာနေရာတွေမှာမဲရုပ်လေးတွေချိတယ်တွားလို့လာလို့ပြင်တော့သူတို့အဆင်ပြေတယ်ဆိုလိုချင်တာကစက်မှုစုံတွေရှိတယ်လူသိန်းနဲ့ရှင်ရှိတဲ့အဲ့ဒီတမျိုးနဲ့တမျိုးပဲလူသိန်းနဲ့ရှင်ရှိတဲ့နေရာမျိုးတွေမှာမဲယာယီမဲရုပ်လေးတွေဖွင့်လို့မရနိုင်ဘူးလားဆိုတဲ့အစိုးရကိုလည်းကျွန်တော်တို့ငဘူတွေ့ရရုပ်ကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဟိုဟာပေါ့လေဟိုဆွေးနွေးထားပြီးတဲ့အကြံပေးခဲ့ဘူးလားရှိတယ်အစောလိုမျိုးတော့အလို့သမားတွေကိုလည်းကတော့အစိတ်ဝင်စားဒါပေမဲ့တက်သနာကတခါမှမဲမပေးဘူးတချို့ဆိုလို့ချင်းတော်တော်လေးကျွန်တော်လိုက်မေးကြည့်တယ်ပေါ့နော်မြန်မာနိုင်ငံမှာရွေးစရာပါတီတစ်ခုပဲရှိရလို့မှပြောတယ်ဒါတော့မှတော့ဟိုရန်ကုန်လိုနေရာမျိုးကလာလှုပ်တဲ့အလို့သမားလေးတယောက်ပါပဲဒါမလေးရှားမှာရှိတယ်ကျွန်တော်တို့ ਨੇ ဆွေးနွေးရခြင်းကျွန်တော်ဆိုလိုချင်တာကဟိုတန်တဲ့ရွေးကောက်ပွဲဝင်မဲ့ကျွန်တော်တို့လွတ်တော်အမတ်တွေရဲ့ဟိုကျွန်တော်ပြောမလဲဒီဟိုဂရိစကားတွေပေါ်မှာဂရိစကားတွေကိုထားလိုက်အောင်တော့ဘယ်ပါတီဘယ်နှစ်ခုရှိမှဘယ်လိုပါတီကဘာလုပ်နေဆိုတော့မှသူတို့ခင်ဗျမသိချင်ဘူးမဲဟုတ်ဘယ်လိုထည့်ရမယ်ဆိုတော့မှသူတို့မသိချင်ဘူးဒါကြောင့်မို့ကျွန်တော်ပြောနေတဲ့ရုပ်ောက်ဝေးပညာပေးကိစ္စလည်းအများကြီးလုပ်ပေးရအောင်ပါလေဆိုတော့အဲ့ဒါတွေကိုအလုပ်သမားတွေကိုမဲစတိတိကျထည့်စေခြင်းနဲ့ဆိုလို့ရှိရင်တော့အဲ့ဒါတွေကတော့မဖြစ်မနေလုပ်အောင်ပ
ါဟုတ်ကဲ့ပါအခုကတော့လိုအပ်ချက်တွေစိန်ခေါ်မှုတွေကတော့တော်တော်ကြီးရလို့ဆိုရပါလိမ့်မယ်ဒီရုပ်ောက်ပွဲကျင်းပဖို့ကလည်းအေးလာလောက်ပဲအချင်းချင်မာတော့တယ်ဆိုတော့ဒီကြားထဲမှာလိုအပ်ချက်တွေဖြည့်ဆည်းပေးဖို့ဆိုရင်မဲပေးခြင်းနဲ့သူတွေမဲပေးခွင့်ရဖို့အချိန်မီအောင်လုပ်ဖို့ဆိုရင်လုံလောက်တဲ့အချိန်ရမယ်လို့များထင်သလားကိုလူကြီ
းအစွမ်းပြောသလိုပေါ့ကျွန်တော်တို့ကတော့ကျွန်တော်တို့အဲ့ဒီကိစ္စတွေလုပ်ဖို့ကျွန်တော်2016ခေတ်ကကျွန်တော်တို့အစိုးရစဖြစ်ပြီးတဲ့ကတကယ်ကိုတာဝန်ရှိတဲ့လူတွေရဲ့လက်ထဲကိုပါကျွန်တော်တို့ကအဲ့ဒီကျွန်တော်တို့ရဲ့အစီအခံစာတွေကျွန်တော်တို့ရဲ့ recommendation တွေကျွန်တော်ကထည့်ထားပေးတယ်2016ခေတ်ကထည့်ထားပြီးတော့တို့ကိုယ်တိုင်မပြင်ဆင်တာကတော့အစိုးရတရားကအရေးအချင်းနဲ့ကျွန်တော်တို့ပြည်သူလူထုပုံမှာထားတဲ့စေတနာပုံမှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဒီသမ္မတဦးဝင်းမြင့်ကဒီလဆန်းမှာပဲပြည်သူရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနောက်အစိုးရဖွဲ့ဝင်တွေနဲ့မြေပြေပေါ်မှာတွေ့တော့ဒီမဲပေးဝင်ရှိသူတိုင်းမဲပေးဝင်မဆုံးရှုံးစီဖို့နောက်မဲပေးပံဝင်ဆုံးရှုံးတာဒီနိုင်ငံသားတရားဝင်မွေးရပါခွင့်ရေးလူခွင့်ရေးဆုံးရှုံးအောင်ရောက်တယ်ဒါကြောင့်လဲမဲပေးဝင်တွေမဆုံးရှုံးအောင်စီစဉ်ပါဆိုပြီးတော့မှားတာရှိပါတယ်။ဆိုတော့ဒီနေ့မှာညီကောင်းချုပ်အနေနဲ့ကိုတူချစ်ကိုမေးချင်တာကတော့ဒီလိုနိုင်ငံသားခွင့်ရေးမဆုံးရှုံးရလေအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လုပ်မယ်ဆိုရင်လုပ်ပေးနိုင်တာမျိုးလုပ်လဲလုပ်ပေးတင်တာမျိုးဘာတွေများရှိမလဲကိုတူချစ
်အဓိကတော့ တခုဆိုတာအထက်ပေါ့နော်အဲတခုတည်းမှာပဲဆက်ပြောတော့ရတာပေါ့တခုဆိုလို့ရှိရင်တော့ကျွန်တော်တို့အခုကြိုတင်မဲ့ပုံစံ15ကိုကျွန်တော်ဩဂုတ်လ9ရက်နေ့နောက်ဆုံးထားတဲ့ဟာကိုဖြစ်တယ်လို့ရှိရင်ကျွန်တော် extend ပေါ့လေကျွန်တော်တို့ရက်ကိုတိုးချဲ့စေချင်တယ်ဆိုလိုချင်တာကတော့ဩဂုတ်လနောက်ဆုံးပတ်ကြည့်လို့ဩဂုတ်လဒီလက်ကုန်ထီလောက်ကြီးတိုးမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ပုံစံ15ဖြည့်ဖို့ကိစ္စကိုကျွန်တော်တို့ကအင်လိုက်အားတိုင်းနဲ့ကျွန်တော်တို့တကယ်ကိုရက်ဖက်ဖွဲ့စည်းပြီးကျွန်တော်တို့ရဲ့ဒီသက်ဆိုင်ရာကျွန်တော်တို့အလုပ်သမား agency တွေအစိုးရဖွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ပုံစံ15ကိုရအောင်အနည်းဆုံးအဲ့ဒါဆောင်ရွက်ပေးတယ်နောက်တစ်ခုကတော့အလုပ်သမားတွေလွယ်လွယ်ကူကူပြီးမဲထဲ့နိုင်နေရာတွေအခုတည်းကစဉ်းစားထားပြီးတော့စီစဉ်ပေးတယ်လို့အလို့ရှင်လိုအပ်တယ်လို့ပေါ့လေထိုင်းဆိုရနဲ့ကျိုးတင်ညှိနှိုင်းမှုတွေလုပ်တင်တယ်လို့ကျွန်တော်လည်းပြောချင်တ
ယ်ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပေးပြီးဆွေးနွေးခဲ့တဲ့ပုထုချင်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်အောင်မြင်ပါခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်ပါပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအခုညီတင်ဆက်ထားပါတယ်ရှင်
2020ဇူလိုင်31ရက်နေ့ကနေဩဂုတ်လ3ရက်နေ့အထိ4ရက်တာဟာမြန်မာနိုင်ငံမှာအစိုးရကသတ်မှတ်တဲ့ရုပ်ပရက်ရှိဖြစ်ပါတယ်။ Islam ဘာသာဝင်တွေရဲ့ Qurbani Eid နေ့စနေတနင်္ဂနွေနဲ့ဗုဒ္ဓဘာသာဝင်တွေရဲ့ Wasu လပြည့်နေ့တွေပေါင်းပြီး4ရက်ဖြစ်သွားတာပါ။ COVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တယ်လို့အစိုးရကယူဆထားတာကြောင့်ဟိုတယ်တွေကိုစစ်ဆေးပြီးပြန်ဖွင့်ခွင့်ပေးထားတဲ့အချိန်လည်းဖြစ်ပါတယ်။နေမြို့တွေရဲ့မြို့ဝင်တွေမှာဖွင့်ထားတဲ့ COVID-19 စစ်ဆေးဂိတ်တွေကိုလည်းပိတ်သိမ်းထားပြီးချိန်မှာအဲ့လိုခြေနေကြောင်းမို့လို့လက်ရှိရုံးပြည့်ရဲ့၄ရက်မှာခီးထွက်လည်ပတ်သူများလာပါတယ်။ရန်ကုန်နဲ့မနီမွေးကရင်ပြည်နယ်ဖန်အောင်မြို့မှာဆိုဟိုတယ်အတော်များများတဲခုသူပြည့်သွားပါတယ်။ပုဂံလိုနေရာကဟိုတယ်တဲခုခန်းတွေလည်းကြိုတင်မှတ်ယူသူများပါတယ်။အခြားဟိုတယ်တွေနဲ့နှိုင်းရင်ဈေးကြီးတဲ့ပုတ်ပါတောင်ဟိုတယ်ဆိုရင်လည်းဒီပိတ်ရက်အတွဲကြိုတင်မှတ်ယူသူတွေကြောင့်အခန်းလို့မရှိတော့ဘူးလို့သိရပါတယ်။ COVID-19 ဖြစ်ပေါ်တဲ့ကာလမှုမြန်မာနိုင်ငံဟာအခြားသောနိုင်ငံတွေနီးတူဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုအကြီးကျယ်ထိခိုက်ခဲ့ပါတယ်။ထိခိုက်မှုရှိခဲ့လို့လဲ COVID-19 ကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုတစ်နှစ်တရာခန့်နှုန်းတိုးလောက်ပဲရှိတဲ့ချင်းငွေတွေအစိုးရကထုတ်ကြေးပေးခဲ့ရမှာဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကပထမဦးဆုံးအထောက်အပံ့ရခဲ့ပါတယ်။နောက်ပိုင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဟာခီးသွွားလုပ်ငန်းကိုအပိုင်း၃ပိုင်းခွဲပြီးပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့တာတွေ့ရပါတယ်။COVID-19 ကြောင့်ထိခိုက်ခဲ့တဲ့ခီးသွွားလုပ်ငန်းပြန်ပြီးနလန်ထူလာနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ
ပြောရရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဆိုတာအိန္ဒိယ Thai Vietnam Cambodia Laos နိုင်ငံတွေနဲ့ဘလို့မှနှိုင်းရှင်လို့မရအောင်တင်းငယ်လွန်ပါတယ်2019ဆင်းတွေအရတစ်နှစ်တာအတွင်းထိုင်းနိုင်ငံကိုကဘာလက်ခီးတဲ့39တန်းဝင်ပါတယ်ဒါဟာတစ်နှစ်ကိုကဘာလက်ခီးတဲ့3,400လောက်ဝင်တဲ့သဘောပါပဲအခြားနိုင်ငံတွေကတော့ထိုင်းလောက်ကဘာလှည့်ခီးတဲ့မများတဲ့အတိုင်းတစ်နှစ်ခီးတဲ့4-5တန်းလောက်ကနေ10တန်းကျော်အထိဝင်တာတွေ့ရပါတယ်။မြန်မာကတော့2019နှစ်အကုန်3လတာကာလမှာကဘာလှည့်ခီးတဲ့3,400နီးပါးဝင်ခဲ့တာတွေ့ရပါတယ်။2018နှစ်ကုန်3လတာနဲ့နှိုင်းရှင်ရင်56ရာခိုင်နှုန်းလောက်တိုးလာတယ်လို့ဆိုပေမဲ့တစ်နှစ်တာအတွက်တွက်ချက်ရင်တော့တစ်နှစ်ခီးတဲ့တန်းတန်းခွဲလောက်ပဲဝင်တဲ့သဘောဖြစ်နေသေးတာတွေ့ရပါလိမ့်မယ်။ဒီနေရာမှာအစိုးရကဖော်ပြသလိုနေဆက်တွေကနေချင်းပြန်ဝင်ထွက်တဲ့ဧည့်သည်တွေကိုတော့တွက်ချက်မထားပါဘူး။တရားဝင် Tourist Visa နဲ့ဝင်ပေါက်အသီးသီးကဝင်လာတဲ့စင်းစရာတွေကိုအခြေခံပြီးတွက်ထားတာပါ။ COVID-19 ဖြစ်လာတဲ့အခါအခြားနိုင်ငံတွေနီးတူမြမခီးသွွားလုပ်ငန်းလည်းထိခိုက်ပါတယ်။မြမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတွေ့တဲ့ March 23ရက်နေ့ကစတင်ရင်၄လနီးပါးရှိလာခြင်းအခြေအနေကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီလို့ယူဆတဲ့အတွက်အစိုးရဟာခီးသွွားလုပ်ငန်းကိုအပိုင်းသုံးပိုင်းနဲ့ပြန်ပြီးစတင်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။ပထမတစ်ဆင့်ကတော့ပြည်ရင်းခီးသွွားလုပ်ငန်းကိုအရင်ဆုံးပြန်စတင်ဖို့ပါ။ဒုတိယတစ်ဆင့်မှာတော့မြန်မာနိုင်ငံလို COVID-19 ကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်တဲ့အိန္ဒိယနိုင်ငံတွေ၊မိဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းသဘောတူစာချုပ်တွေချုပ်ဆိုပြီးစတင်ဖို့ပါ။နောက်ဆုံးပိုင်းကတော့ COVID-19 ပြဿနာစိတ်ချရတဲ့အခြေအနေရောက်မှပုံမှန်အတိုင်းလုပ်ငန်းတွေလက်ပတ်ဖို့ဆိုတာပဲဖြစ်ပါတယ
်။လက်ရှိကတော့ခီးသွွားလုပ်ငန်းပထမအဆင့်ကိုစတင်ဖို့ဟိုတယ်တွေကိုကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစည်းကမ်းချက်တွေနဲ့အညီဖွင့်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။အဝေးပြေးကားတွေကိုလည်းပြန်ပြေးဆွဲခွင့်ပေးထားပါတယ်။ ငိုတော့ကခောက်ရည်နဲ့နဲ့ပဲပြေးဆွဲတဲ့လေကြောင်းလိုင်းတွေကလည်းခောက်ရည်နဲ့ခီးစဉ်ပြန်တိုးချဲ့လာသလိုလေကြောင်းလိုင်းတချို့ကလည်းဈေးနှုန်းတွေလျှော့ချပြေးဆွဲလာတာတွေ့ရပါတယ်။ KBZ Airlines ဆိုရင်ခီးစဉ်တစ်ကြောင်းကို18ဒေါ်လာလောက်နဲ့ညီမျှတဲ့မြန်မာငွေကျပ်2000ကျပ်နှုန်းအထိလျှော့ချပြေးဆွဲပါတယ်။အစိုးရပိုင်းမြန်မာ National Airlines ကလည်း20000ကျပ်လျှော့ဈေးနဲ့ပြေးဆွဲနေတာတွေ့ရပါတယ်။ဒီလိုစီစဉ်နေကြောင်းပိတ်ထားရတဲ့ပြည်တွင်းခီးသွားလုပ်ငန်းပြန်ပွင့်လန်းလာတာတွေ့ရပါတယ်။အရင်ကနိုင်ငံသားတွေအသွားများတဲ့ရှမ်းပြည်နယ်ကလောမြို့မှာပြည်တွင်းခီးသွားတွေအများကြီးသွားကြတာတွေ့ရပါတယ်။ဒါအပြင်ပင်လောင်းပြည်ဦးလွင်ပကံဖန်စတဲ့မြို့တွေကိုလည်းသွားကြပါသေးတယ်။အဲ့လိုသွားကြလို့လဲမြို့တချို့မှာဟိုတယ်တွေပြည့်ဇူလိုင်30ညနဲ့31ရက်မနေ့အစောရန်ကုန်အထွတ်ဝေးပြေးကားလမ်းမှာကားတွေကျက်သည့်အထိဖြစ်ခဲ့တာပါ
။ဒါပေမဲ့လည်းလက်ရှိအချိန်အထိပြည်တွင်းမှာဖျားပထိုးတွေဘာသာရေးဆိုင်ရာအဆောက်အုံတွေကိုဖွင့်လှစ်မပေးသေးပါဘူး။ပကံမှာဆိုရင်ကိုဗစ် -19 နဲ့ပတ်သက်ပြီးစစ်ဆေးဖို့ပြင်ဆင်ဖို့လိုနေသေးတာကြောင့်ထင်ရှားတဲ့ဖျား18ဆူကိုဖူးမြော်ခွင့်ပိတ်ပင်လိုက်ပါတယ်။ဇူလိုင်လကုန်ဝင်ရောက်ဖူးမြော်ခွင့်ရမယ်လို့ကြေညာထားတဲ့ရန်ကုန်တိုင်းနဲ့ကဖျားတွေပြန်ဖွင့်ဖို့ရက်ကိုလည်းနောက်ဆုတ်လိုက်ပါတယ်။မွန်ပြည်နယ်တန်ဖြူဇေယျကဆက်ဆဲကမ်းခြေမောင်းမကန်ကမ်းခြေတွေကိုတွားရောက်လည်ပတ်နိုင်ပြီဖြစ်ပေမဲ့ AR တိုင်းတာဝန်ရှိသူတွေကတော့နမက်ကြီးချောင်းသာနဲ့ငွေဆောင်ကမ်းခြေတွားရောက်ခွင့်ကိုတော့ပိတ်ပင်ထားစေပါ။ဟိုတယ်နဲ့ခီးသွားလုပ်ငန်းဒုတိယအဆင့်အနေနဲ့ COVID-19 ထိန်းချုပ်နိုင်တဲ့နိုင်ငံတချို့နဲ့နှစ်နိုင်ငံချင်းသဘောတူညီချက်ယူပြီးအပြန်အလှန်လက်ပတ်ခွင့်ပြုဖို့ကိစ္စကတော့မဆနိုင်သေးပါဘူး။ဒီအတော်တွင် COVID-19 ကိုကောင်းကောင်းထိန်းချုပ်နိုင်ပြီလို့သတ်မှတ်ခံရတဲ့ VNN နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာလို့အခြေအနေတွေစောင့်ကြည့်နေရဆဲပါ။ခီးသွွားလုပ်ငန်းနိုင်ငံတကာကိုငွေအတိုင်းပြန်ဖွင့်ဖို့ဆိုတာကတော့အတော်လေးကိုအလံဝေးပါတယ်။အကြောင်းကတော့အဲ့ဒီလိုပြန်ဖွင့်လိုက်ပြီးဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်လာရင်မြန်မာနိုင်ငံကျန်းမာရေးဆောင်ရှားမှုစနစ်ကခန္ဓာရေးရှိမယ်မရှိဘူးမသေးချတဲ့အခြေအနေကြောင့်ပါ။လက်ရှိမှာကိုပဲနိုင်ငံတကာနဲ့ချိတ်ဆက်ပြေးဆွဲတဲ့ပုံမှန်လေကြောင်းလိုင်းတွေအလုံးဩဂုတ်လကုန်အထိရပ်ဆိုင်းထားပါသေးတယ်
။ဘယ်လိုပဲဖြစ်ဖြစ် COVID-19 ထိန်းချုပ်နိုင်မှုပေါ်မူတည်ပြီးပြည်တွင်းခီးသွွားလုပ်ငန်းပြန်စတင်နိုင်လို့အဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်သူတွေအလုပ်ကိုင်အခွင့်အလမ်းရလာတာကောင်းတဲ့လက္ခဏာပါ။နိုင်ငံတကာခီးသွွားလုပ်ငန်းပြန်မစတင်ပြီးအတောအတွင်းခီးသွွားလုပ်ငန်းတွေအတွက်လိုအပ်သမျှကိုပြင်ဆင်ထားနိုင်ဖို့အချိန်ရနေပါသေးတယ်။ခီးသွွားနေရာအသစ်တွေပေါ်ထုတ်တာအပန်းဖြေရှုခင်းကြည့်ဓာတ်ပုံရိုက်ဆွဲဆောင်စရာနေရာတွေအများပြဖော်ထုတ်တည်ဆောက်တာစတာတွေကိုလှုပ်ထားဖို့လိုပါတယ်။အသေးစားလုပ်ငန်းလေးတွေရှင်သန်လာဖို့အတွက်ခီးတွေတွေအနေနဲ့ Airbnb လိုမျိုးကနေတစ်ဆက်နေနေမှာတဲခုတ်ခွေရအောင်တလုံးနဲ့ဖြစ်စီအခန်းနဲ့နဲ့ပပနဲ့ဖြစ်စီတဲခုတ်နိုင်တဲ့လုပ်ငန်းတွေလုပ်ကင်ခွေရအောင်ဟိုတယ်နဲ့ခီးသွွားဥပဒေနည်းဥပဒေတွေကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်။ဒီလိုပဲပေါင်းစုံပြင်ဆင်ထားနိုင်မှ COVID-19 အလွန်မြမခီးသွွားလုပ်ငန်းဟာအိန္ဒိယနိုင်ငံတွေနောက်အများကြီးနောက်ကျကြံမရစ်ပဲအပီလိုက်နိုင်မှာဖြစ်ကြောင်းပ
ါမင်္ဂလာရှိရနေ့ဖြစ်ပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမအဆုံးကျွန်တော်တို့ဗီဒီယိုကိုရေးလာတဲ့ Messenger ကစာတို့လေးတွေကိုအရင်ပြန်ကြားပေးချင်ပါတယ်နော်။ညင်ချင်ဝင်းဆိုတဲ့သောရရှင်ကတော့ဗီဒီယိုကိုနားဆင်လာခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ရေဒီယိုတော်မှလက်ဆောင်ရခဲ့ဘူးပါတဲ့။ဟုတ်ကဲ့ဒါဆိုရင်တော့တော်တော်ကြာပြီလို့ပြောရပါမယ်။ကျွန်တော်တို့ဟိုးတော်တော်ကြာကြာနှစ်တွေတုန်းကရေဒီယိုတွေလက်ဆောင်ပေးဘူးပါတယ်နော်။သူကအကျေးဇူးအထူးတင်ပါတယ်ခင်ဗျာ VOA ဖွဲ့သားတွေအားလုံးကျန်းမာကြပါစေချမ်းသာကြပါစေဆိုပြီးတော့မြန်မာပြည်ကဆိုပြီးတော့သောရရှင်ညီညီဝင်းစာရေးလာပါတယ်အခုလိုမျိုးနှိရှေလာများနားဆင်အားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှင်ဒီမှာ Sign and Joe ဆိုတဲ့သောရရှင်ကတော့ Hello မင်္ဂလာပါ VOA မြန်မာဝိုင်းအစီအစဉ်ကိုကိုသိရှိထားတဲ့အချက်လက်လေးတွေပေးပို့ချင်ပါတယ်လိပ်စာ email လိပ်စာနဲ့ဖုန်းနံပါတ်လေးသိချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။လောလောဆယ်မှာတော့ကျမတို့ American ပြည်ထောင်စုမှာ COVID ရောဂါအရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားရပြီးတော့ကိုယ့်ရဲ့နေအိမ်တွေကကိုယ်အလုံးလုံးကြရတာဖြစ်ပါတယ်။ဒါကြောင့်မလို့လောလောဆယ်ဖုန်းဆက်သွယ်လုပ်မယ်ဆိုတော့ရုံးမှာဘယ်သူမှမရှိပါဘူး။ဒါကြောင့်မလို့အဆင်မပြေပါဘူးနော်။ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြောစာရေးတာပါပဲ။အဲဒီကစာတွေကိုရင်းရင်ချက်ချင်းနဲ့ကျမတို့စီကရရတယ်။အဲဒီစာတွေကိုလည်းပတ်ပတ်ပြန်ကြားပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။တို့လိုပဲအလားတူရေးလာတဲ့နောက်ထပ်သောရရှင်ကတော့တူတန်ပေါင်ဆိုတဲ့သောရရှင်မှာကချင်ကပါ Hello VOA တဲ့ကျွန်တော်က VOA ရဲ့မှန်ကန်တဲ့ပရိသတ်တစ်ယောက်ပါ ဗီဒီယိုကိုအထူးပဲကျေးဇူးတင်ပါတယ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါသတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့ဟုတ်ကဲ့ခုနကတော့သွားရရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါတယ်ရှင်ရုံးတွေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြောစာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကနောက်ပြီးတော့ကျမတို့နေတိတိမှာအလုံးလုံးနေကြတဲ့ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့သွားရရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်ဒါအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလိုဆက်သွယ်လာကြတဲ့အတွက်ကျေးဇူးတင်ပါတယ်။ AORI တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါ။နှစ်သက်စွာနားဆင်နေပါတယ်။ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။ကျွန်တော်တို့ VOA ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။Democratic မြန်မာအတန်ရုပ်တံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ဒီရုပ်တံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာ video သတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျွန်မ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျွန်မတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်ကတော့ကျမကစာရီအများကြီးထဲမှာသူ့ရဲ့နာမည်လေးကိုကျမမရေးထားလိုက်မိလို့ပါကိုသိန်းထိုက်ဦးနဲ့ဦးကိုနီခြေဦးပြင်ဆင်ရဲ့အင်တာဗျူး2013လောက်ကဖြစ်မယ်ထင်တယ်တဲ့ဘလို့ပြန်ရှာလို့ရပါလဲဆိုပြီးတော့မေးလာတာပါဟုတ်ကဲ့ပါဒီသောရရှင်တောင်းထားတဲ့အင်တာဗျူးကိုကျမရှာပေးပြီးတော့အဲ့ဒီမှာ link နေပို့ပေးလိုက်ပါရဲ့เนาะအဲ့ဒီအင်တာဗျူးက2014ဇန်နဝါရီလကပါဥကိုနီရဲ့အမေရိကန်ပြည်အောင်စုခီးစင်မှာ VOA Washington ရုံးချုပ်ကျမတို့ရုံးကိုရောက်ရှိတော့မှာ VOA Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကိုကြည့်လို့ရတဲ့ YouTube link ကိုလည်းအဲ့ဒီ Messenger စာမှာထည့်ပေးလိုက်ပါတယ်။နောက်ပြီးတော့ကျမတို့အဲ့ဒီမေးမြန်းခန်းတစ်ခုလုံးအစအဆုံးကိုစာနဲ့ဖော်ပြထားတဲ့ဒီကျမတို့ VOA Internet စာမျက်နှာမူရင်းကိုလည်းထည့်ပေးလိုက်ပါတယ်ရှင်။ဒီတော့ရှင်နေလို့ရကျမတို့စီကအစီအစဉ်တွေကိုဒီအစီအစဉ်အဟောင်းတွေကိုပြန်ကြည့်ခြင်းနဲ့ပြန်နားထောင်ခြင်းနဲ့ဆိုရင်တော့နှစ်မျိုးလုံးလို့ရပါတယ်တစ်ခုကတော့ကျမတို့ရဲ့ဒီမူရင်းအွန်လိုင်းစာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာကိုတွားပြီးအဲ့မှာရှာရန်ဆိုတဲ့အကွက်လေးမှာဒီဥက္ကုဏီဆိုလဲဥက္ကုဏီပေါ့နော်အဲ့လိုရိုက်ထည့်လိုက်တဲ့အခါမှာအဲ့ဒီအကြောင်းအရာဒါမှမဟုတ်အဲ့ဒီလူပုဂ္ဂိုလ်နဲ့ပတ်သက်တဲ့ကျမတို့တင်ဆက်ပေးထားတဲ့သတင်းတွေအများကြီးပေါ်လာပါလိမ့်မယ်အဲ့ဒီထဲကမှပြန်ရှာရပါတယ်ရှင်ဒါမှမဟုတ်ကိုပြန်ကြည့်ချင်တဲ့အစီအစဉ်ကတွေးဆုံမေးမြန်းခန်းဥပမာအမျိုးသမီးခန္ဓာအဲ့လိုမျိုးခန္ဓာအလိုက်ဆိုရင်တော့ကျမတို့ခန္ဓာအလိုက်တင်ထားပေးတဲ့စာမျက်နှာတွေလည်း website စာမျက်နှာတွေရှိပါတယ်။ခုနမူရင်းစာမျက်နှာကနေပြီးတော့အဲ့အစီအစဉ်တစ်ခုချင်းစီအတွက်တင်ထားတဲ့စာမျက်နှာတွေစီတွားလို့ရပါတယ်။အဲ့ဒီမှာပြန်ပြီးတော့ရှာလို့ရပါတယ်ရှင်။နောက်တစ်ခုကတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာရှာရန်ဆိုတဲ့နေရာလေးမှာကိုအဲ့ဒီမှာကြည့်ချင်တဲ့အကြောင်းအရာနားထောင်ချင်တဲ့အကြောင်းအရာကိုစာရိုက်ထည့်ပြီးတော့အဲ့ဒီမှာရှာကြည့်လို့လည်းရပါတယ်။Facebook စာမျက်နှာကတော့နည်းနည်းလေးအကြောင်းအချက်တွေများလို့အားကြီးလို့နည်းနည်းရှာရတာခက်ပါတယ်ကျွန်တော်တို့ internet စာမျက်နှာမှာရှာရတာလွယ်ကူပါတယ်ရှင်စမ်းကြည့်ပါအစီအစဉ်အဟောင်းတွေကိုနားထောင်ခြင်းနဲ့သောရရှင်တွေအားလုံးအတွက်ဖြည့်ကြားပေးတာဖြစ်ပါတယ်ရှင်ပြည်ဝေကသတင်းတွေပြင်းပြထက်ထတင်ဆက်မပေးလို့ပါဆိုတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့မြတ်ဆိုးဆိုတဲ့သောရရှင်မှာသူက VOA နဲ့တခြားနိုင်ငံသားသတင်းဌာနတွေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တိုင်းရင်းသားအရေးနဲ့အခက်အခဲသတင်းတွေကိုတခါမှကြော်ညာတာမတွေ့ပါဘူးမင်းတို့သတင်းဌာနကလည်းလူမျိုးစွဲသတင်းဌာနလားမသိတဲ့သူရဲ့မှတ်ချက်လေးကိုကြည့်ပြီးတော့သူ့ဘဲအစည်းအဝေးကိုများဘဲအချိန်နားထောင်မိလို့ဒီလိုမျိုးပြောသလားဆိုပြီးတော့စဉ်းစားမိပါရဲ့နော်ဘာဖြစ်လို့လဲဆိုရင်ကျမတို့ VOA ကနေပြီးတော့နားထောင်တဲ့လူတွေလည်းသိပါတယ်။ကျမတို့ VOA ကသတင်းတင်ဆက်မှုတွေမှာနေ့စဉ်လိုပဲတိုင်းသားဒေတာတွေကစီရေးပဋိပက္ခဒါမှမဟုတ်လေလူမှုရေးကိစ္စရက်တွေသဘောအဘေးအန္တရာယ်ကြားရောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီမကြံရအောင်တင်ဆက်ပေးနေတာဖြစ်ပါတယ်။နောက်ပြီးတော့တက်တဲ့အစီအစဉ်အနေနဲ့ဆိုရင်လည်းကျမတို့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဒါတိုင်းရင်းဒေတာတွေကနေပြီးတော့သတင်းထောက်တွေကိုယ်တိုင်ပေးပို့တဲ့သတင်းတွေဖြစ်ပါတယ်။ပြီးတော့ Frontier မြန်မာသတင်းဌာနကနေပေးပို့တဲ့ဒုတိယအစီအစဉ်ဆိုရင်လည်းတိုင်းရင်းဒေသတွေကဒီတကယ်လက်တွေ့ကြုံနေရတဲ့အနေအထားအဖြစ်အပျက်တွေကိုအဲ့ဒီတိုင်းရင်းဒေသသတင်းဌာနတွေကိုယ်တိုင်တင်ဆက်ပေးတာကိုကျမတို့ VOA ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ကျမတို့အစီအစဉ်တွေကို Radio ကနေနားထောင်ရမယ့်ဖြစ်ဖြစ်ရုပ်မြင်သံကြားဒီလိုမှမအားရင်လည်းကျမတို့ဒီ Facebook နဲ့ website ပေါ်မှာတင်ဆက်ပေးတဲ့အစီအစဉ်တွေကိုနည်းနည်းဖတ်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်ကျမတို့ကျေးဇူးတင်ပါတယ်။ ဆက်ပြီးတော့အချိန်ရသလောက်သောရရှင်ရဲ့ယင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ပထမဦးဆုံးရှမ်းပြည်ကယင်ဖွင့်လာတဲ့သောရရှင်မတ်ဆုရဲ့စာကိုဖော်ပြပေးခြင်းပါတယ်။ရှမ်းပြည်ရှိပိုင်းမိုင်းတုံမြို့နယ်အတွင်းမှာကျက်သွန်ပြူစိုက်ပျိုးတဲ့တောင်သူတွေရဲ့အခက်အခဲကိုသက်ဆိုင်ရာလူကြီးတွေသိအောင်လို့ VOE ကိုစာရေးရခြင်းဖြစ်ပါတယ်ဆိုပြီးတော့ယင်ဖွင့်စာရေးလာသူမတ်ဆုရဲ့စာပါ
။ကျမတို့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံကထွက်တဲ့ကျက်သွန်ပြူတွေကိုတာချီလိတ်နေစားကတဆင့်ထိုင်းကိုတင်ပို့ပါတယ်။အဲ့ဒီလိုတင်ပို့တဲ့နေရာမှာကုံသေးပွဲစားတွေရဲ့အမျက်ကြီးစားမှုရဲ့နေဆက်ကုံသွယ်ခွန်တိုးကောက်တာရဲ့ဂိတ်ကြီးပေးနေရတာတွေရဲ့နဲ့စက်သွန်စီကတောင်သူတွေမျောလိတယ်လို့မရခဲ့ပါဘူး။ထိုင်းမှာစက်သွန်တကီလို34ဘတ်နဲ့ဝင်နေတဲ့အချိန်မှာဒီကတောင်သူတွေကတော့တကီလို15ဘတ်နဲ့ပဲရောင်းရပါတယ်။ပွဲစားတွေပေးတဲ့တကီလို15ဘတ်ဟာတောင်သူတွေအတွက်အရင်ပြန်မရတဲ့အပြင်အရှုံးမှပေါ်စီပါတယ်။တောင်သူတွေမျောလင့်နေတဲ့စက်သွန်ဖြူစည်းကွက်ကိုတရားဝင်ဖြစ်အောင်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးဖော်ဆောင်ပေးပါလို့ VOA ကနေတဆင့်ရှမ်းပြည်နယ်ဝန်ကြီးတီအောင်စာရေးသားရင်ဖွင့်လိုက်ပါတယ်
။မြန်မာနိုင်ငံကထွက်ကုန်တွေပေါ်မှာဒီဈေးမနစ်နာရအောင်လို့နှစ်နိုင်ငံအစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးပါဆိုတော့ပြောလာတာပါ။သူပြောလို့တိုက်တိုက်ဆိုင်ဆိုင်ပါပဲကျွန်တော်တို့ဒီစနေနေ့ကတင်ဆက်ပေးသွားတဲ့ရုပ်မြင်သံကြားအစီအစဉ်မှာဒီတွေ့ဆုံမေးမြန်းခန်းဒေါက်ခင်မျိုးသက်ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းပြောထားတာလဲအလားတူပါပဲမြန်မာနိုင်ငံကထွက်တဲ့ဒီစိုက်ပျိုးထွက်ကုန်တွေအကုန်လုံးကိုတခြားနိုင်ငံတွေကဝယ်ယူတဲ့အခါမှာဈေးကိုတေးချစနစ်တကျမနစ်နာတဲ့ဈေးမျိုးရအောင်လို့အစိုးရအနေနဲ့လည်းညှိနှိုင်းလှုံ့ဆော်ပေးတင်ကြောင်းဒီသောရရှင်ပြောထားပါတယ်ရှင်စိုက်ပျိုးရေးနဲ့ပတ်သက်တဲ့တွေးဆုံမေးမြန်းခဲ့မှာတော့ဒီမှာကျန်းကျန်းပြပြရင်ဖွင့်လာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကတော့တကယ်ကိုအခက်ကြုံနေရလို့ရင်ဖွင့်လာတာဖြစ်ပါတယ်ပါကက်မြုံနယ်ရှာဒူးစုကြီးရွာနာမှာရွှေမော်လုပ်ငန်းလုပ်နေကြတာအများကြီးပါဗျာတဲ့ဖြီသူစစ်ခေါင်းဆောင်ကမော်ရဲငွေကောက်တယ်ပြီးတော့တိုင်းမှုဒူတိုင်းမှုဓာကဆာမှုဒူဓာကဆာမှုတို့ကိုလာစင်အခွန်ကောက်ပြီးတော့လက်ထိုးကြပါတယ်သူလဲချမ်းသာနေပါပြီဒါပေမဲ့အောက်ခြေစစ်တီရဲဘော်တွေတပြားမှမရကြပါဘူးတဲ့ဒါလေးရင်ဖွင့်ခြင်းလို့ပါဆိုပြီးတော့သူကပြောလာပါတယ်သူရင်ဖွင့်လာတဲ့ကိစ္စကတော့ဒီလက်ပေးတဲ့ကိစ္စမှာလက်ပေးလက်ယူကိစ္စမှာသူတို့ရဲဘော်တွေမရလို့ဒုက္ခရောက်ကြတဲ့အကြောင်းပြောလာတာပါလက်စားတဲ့အဖွဲ့အစည်းဘက်မှာတော့ဒုက္ခရောက်နေသူတွေအများကြီးပါဆိုပြီးတော့ဒီသရရှင်ရဲ့ဆာမှာပြောထားလို့အဲ့ဒီဒေသဘက်မှာစင်စင်ရဲရဲကြက်ကြက်တက်တက်ဖြစ်နေကြရတဲ့အခြေအနေကိုပို့ပြီးတော့ပေါ်လွင်စေပါတယ်နော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နောက်ပိုင်းမှာတော့သရရှင်တွေတောင်းဆိုထားတဲ့မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတည်းလက်ဆောင်ဖြောက်ပြေးပေးမှာဖြစ်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်၏စီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုမြန်မာတိချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ပေးခြင်းပါတယ်နော်။ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်းလေးနဲ့ဖျော်ဖြေပေးခြင်းတာပါ။ဖျော်တိချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးနော်။
မချာခင်အဖြူရောင်တိမ်တွေငေးကြည့်နေရင်သူမရဲ့လကုန်တနော်လေးကပြားတွေရေးဘူးတဲ့လမ်းခွေရမင်းနေရောင်သာလိမ့်မယ်ငါလည်းတကယ်ပါမတင်ထားမိခဲ့ချိန်ကြကြသံရုံးသွင်းချိုးရိခစ်တာခဏနဲ့ပြတ်တောင်းခဲ့နေနေငါနေသိ
ဒါနဲ့ပြောသည်ဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
ဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာကပ်ရောဂါကာလအတွင်းပြင်းထန်နိုင်ငံမှာရေဘော်ဂီတဖျော်ဖြေပွဲတစ်ခုကိုရေဘော်ဆန်နီယာတီဖျော်ဖြေခဲ့ကြပါဗျ။ဂျော်ဒန်နိုင်ငံအာမန်မြို့ကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာတစ်သီးတွေပေါ်မှာနာမည်ကြီးအမှုပညာရှင်ပုံတွေဖန်တီးရောင်းချနေပါဗျ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါဗ
ျ။ကိုရိုနာကပ်ရောဂါကာလအတွင်းပြည်ထောင်နိုင်ငံမှာရေဘော်ဂီတဖျော်ဖြေပွဲတစ်ခုကို18ရာစုရဲတိုက်ကြီးနာခံတဲ့ရေဘော်ဆန်နီယာတီခတ်ဖျော်ဖြေခဲ့ကြပါတယ်။အဆိုတော့အဲဗလင်းဂျိုးနဲ့ဆန်နီယာပညာရှင်ဆီဆီလီရောက်တာတို့နှစ်ဦးပေါင်းပြီးဖျော်ဖြေခဲ့ကြတာပါ။ရှိုပင်တို့လိုကန်ဒဝင်ဆန်နီယာပညာရှင်တွေရဲ့တီးတွေကိုတီးခတ်ပြခဲ့ကြတယ်လို့ပီယန်နိုဂျူလက်အဖွဲ့ဟာအဖွဲ့လိုက်လည်းတီးဆိုဖျော်ဖြေခဲ့ကြပါတယ်။ဆချင်းရစုကစောက်ခဲ့တဲ့ရဲတိုက်ကြီးပိုင်ရှင်ကဖိတ်ခေါ်ခဲ့တဲ့အတွက်အခုလိုပြင်းထန်နိုင်ငံမြောက်ပိုင်းကနေမျိုးလေးမှာလာရောက်ဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်။ဒီပွဲမှာဆန်နီယာကြီးကိုရေပေါ်မှာပေါ်အောင်ဖန်တီးထားပြီးပရိသတ်တွေကရေကန်ပေးမှာနှာခေါင်းစည်းတွေတက်တယောက်နဲ့တယောက်ခက်ခွာခွာနေကြပြီးအားပေးခဲ့ကြတာပါ။ပြင်းထန်နိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3000ကျော်သွားပြီးဖြစ်တယ်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစည်းတွေကိုမဖြစ်မနေတက်ခိုင်းထားပါတယ်ရှင်။
ဂျော်ဒန်နိုင်ငံအာမန်မြို့ကအသက်18နှစ်အရွယ်ကောင်လေးတစ်ယောက်ဟာသစ်သီးတွေပေါ်မှာအမှုပညာရှင်ပုံတွေဖန်တီးနေပါတယ်။သစ်သီးအလှပညာရှင်ရမ်မီအဒဗ်လက်ဟာသူ့ဆိုင်မှာရှိတဲ့ဖယဲသီးရွှေဖြုံသီးနဲ့တခြားသစ်သီးပုံတွေကိုအလှပြင်ပေးနေတာပါ။နာမည်ကြီးအီဂျစ်အဆိုတော်ဦးခွန်တုံကနေပန်းကနုတ်အလှတွေကိုဖန်တီးနေတာကြောင့်ဝယ်ယူသူဖောက်တဲ့အသစ်တွေကိုဆွဲဆောင်နေတာပါ။အခုလိုပညာကိုအွန်လိုင်းကဗီဒီယိုတွေကနေတဆင့်တင်ကြားခဲ့တာဖြစ်ပြီးတော့အမှုပညာသင်တန်းကျောင်းတက်ပြီးသင်ကြားခဲ့တာတော့မဟုတ်ပါဘူး။သူ့ရဲ့အိမ်မက်ကတော့ဒီတစ်သီးအလှပြင်အမှုပညာကိုစီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်အောင်ဆက်လုပ်သွားမယ်လို့အဒဗ်လက်ကပြောပါတယ်ခင်ဗျာ
။ဇူလိုင်လ28ရက်နေ့ကကြာရောက်တဲ့ထိုင်းပြည်မဟာဝစီရာလွန်ကုန်းရာမ30ရဲ့မွေးနေ့ကိုအဝေးချင်းဒရုန်းရင်ယာနဲ့ချီမီထရွန်အလှပြပြန်တန်းဂုဏ်ပြုခဲ့ကြပါတယ်။12မိနစ်ကြာမီထွန်အလှပြပွဲမှာဒရုန်းယာဉ်ပေါင်း900ကိုအသုံးပြုပြီးတော့တက်တော်68နှစ်ပြည့်ပြီဖြစ်တဲ့ထိုင်းဘီရင်ကြီးရဲ့ရုပ်ပုံတော်အမျိုးမျိုးကိုဖန်တီးပြခဲ့ကြပါတယ်။အဲဒီနောက်ကျေးဇူးတင်တဲ့အထိမ်းအမန်းနဲ့ကိုရိုနာကပ်ရောဂါကာလအတွင်းရှီလန်းကနေရင်ဆိုင်တိုက်ပွဲဝင်နေကြတဲ့ဆရာဝန်တွေတူနာပြုတွေရဲ့ပုံတွေကိုလည်းဖော်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်းနိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးဒီဆန္ဒပြပွဲတွေအတွင်းထိုင်းပြည်ရင်စနစ်ကိုတွယ်ဝရည်ညွှန်းဝေဖန်မှုတချို့လည်းရှိခဲ့တာပါ။အရင်တုန်းကဆိုရင်နိုင်ငံရေးထက်ချွာလှုပ်ရှားသူတွေဘယင်စနစ်ကိုမဝေဖန်ဖို့ထိုင်းဝန်ကြီးချုပ်ကတတိပေးခဲ့ဘူးပါတယ်။ဘယင်မိသားစုကိုအကောက်အွယ်ပေးထားတဲ့ဥပဒေကိုသုံးပြီးနှိတ်ကွတာတွေမလုပ်ဖို့လဲထိုင်းပြည်ရင်ကြီးကဝန်ကြီးချုပ်ကိုပြောဆိုခဲ့ဘူးပါတယ်။ထိုင်းနိုင်ငံမှာဘယင်စနစ်ကိုစော်ကားတာဟာ1015နှစ်အထိကြာခံရနိုင်တဲ့ပြစ်မှုဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံကအသက်85နှစ်အရွယ်အဖွားအိုတယောက်ဟာဒုတ်တိုင်းကစားပြပြီးတော့အင်တာနက်အွန်လိုင်းစာမျက်နှာတွေမှာနာမည်ကြီးနေပါဗျ။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရာစတာပီနယ်ပူနေမြို့မှာနေထိုင်တဲ့ရှန်တာပါဝါဟာအိန္ဒိယရိုးရာလက်တီခက်တီဒုတ်တိုင်းကိုလမ်းမတွေပေါ်မှာဖျော်ဖြေနေတာပါ။သူအဲ့ဒီလိုဒုတ်တိုင်းကစားပြတဲ့ဗီဒီယိုကိုဘောလီဝုဒ်ကနာမည်ကြီးမင်းသားရက်ဒစ် -Mukha က Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာတင်လိုက်တဲ့အခါမှာတော့တီရှူသူ3သန်းကျော်သွားခဲ့ပါတယ်ပါဝါဟာဒီဒုတ်တိုင်းအခါကို10နှစ်သမီးအရွယ်ကလေးကလေ့ကျင့်နေတာဖြစ်ပြီးတော့အနာယူကိုအစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်ခင်ဗျာ
မ
ြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOE စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။အိန္ဒိယနိုင်ငံမှာစားသုံးဖို့ဘေးမကင်းတဲ့အရက်ပုံးရောင်းချမှုနဲ့ဆက်ဆက်ပြီးလူ2000ကျော်ကိုရဲကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ဝင်နဲ့အာဏာပိုင်တို့လည်းယာဒူးကရက်ဆိုင်ထားပါတယ်။ဒီအရက်ပုံးတောက်တာကြောင့်လူ80ကျော်သေဆုံးခဲ့ပါတယ်ရှင်။ဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေတစ်ကိုတုံးပြီးဒီမိုကရေစီရေးလှုပ်ရှားမှုကိုဆက်လက်နှိမ်နင်းလာရမှာအခုအမေရိကန်နိုင်ငံသားတအူးအပါအဝင်လက်ရှိနိုင်ငံသားမှနေထိုင်တဲ့တက်ကြွသူ6ဦးကိုပါဖမ်းမိန်ထဲထည့်လိုက်ပါတယ်။အမေရိကန်နိုင်ငံသားဆမ်ယူအယ်ချူးကဒီဥပဒေတစ်အောက်မှာဖမ်းမိန်ဝရန်ထုတ်ခံထားရတဲ့ဒီမိုကရေစီရေးတက်ကြွသူ6ဦးထဲမှာသူလဲပါပေမဲ့ဟောင်ကောင်ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတာကိုတော့ရက်ဆိုင်မှာမဟုတ်ဘူးလို့ VOA ကိုပြောပါတယ်။COVID-19 ကာကွယ်ဆေးကိုခွဲတန်းတဲ့ကနအူးစထိုးမဲ့အစီအစဉ်အတွက်ညွှန်ကြားချက်မူကြမ်းတချို့နောက်လာနှောင်းပိုင်းမှာထွက်လာလိမ့်မယ်လို့အမေရိကန်ပြည်ထောင်စုကျန်းမာရေးအာဏာပိုင်တွေကမျှော်လင့်ထားပါတယ်။ဒါပေမဲ့လည်းဘယ်သူတွေကိုကာကွယ်ဆေးစပြီးထိုးပေးမလဲဆိုတာကိုတော့ခက်ခက်ခဲခဲဆုံးဖြတ်ရဖို့ရှိပါတယ်။ COVID-19 ကပ်ရောဂါဘေးကြောင့်အလုတ်လက်မဲ့ဖြစ်ခဲ့ရတဲ့အမေရိကန်အလုတ်သမားတန်း30အတွက်ဘလောက်အတိုင်းအတာအကူအညီတွေထပ်ပေးမလဲဆိုတာသမရအင်ဖြူရော်နဲ့ထိတ်တန်းဒီမိုကရက်အမတ်တွေဆက်ပြီးဆွေးနွေးနေပြီးတနင်္ဂနွေနေ့အထိတော့သဘောတူညီချက်မရသေးပါဘူး။အလုတ်လက်မဲ့တွေကိုတစ်ပတ်ဒေါ်လာ600အကျိုးခန့်စားခွင့်အပိုဆောင်ပေးတဲ့အစီအစဉ်ပြီးခဲ့တဲ့တောက်ကြာနေ့ကကုန်ဆုံးသွားပါပြီ။ဒီထောက်ပံ့ကြေးကို2020ပြည့်အကုန်ထိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်တွေကဆက်ပြီးပေးခြင်းနေပါတယ်။VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွင့်အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.